Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဩဂုတ်လ15ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်ဒီကိုမနေ့6နာရီကနေ9နာရီထိ American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ9ဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာအခုမနေ့ဖက်အစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ကသတင်းတွေကိုမှအင်ဂျင်နိုင်နဲ့အတူညင်ညာပေးပါပါIslamic အကြမ်းဖက်မှုတွေကိုတိုက်ဖျက်ဖို့အတွက်ဘယ်လိုလှုပ်ဆောင်မလဲဆိုတာကို Republican Party ကသမ္မတလောင်း Donald Trump ကဒီကနေ့တနင်္လာနေ့မှာပြောကြားဖို့ရှိပါတယ်။ Syria မှာတိုက်ခိုက်ရေးသမားတွေဟာ IS တွေခြေကုပ်ယူထားတဲ့နောက်ထပ်မြို့တစ်မြို့ကိုထပ်ပြီးသိမ်းပိုက်ဖို့တိုက်ခိုက်ဖို့စီစဉ်နေကြပါတယ်။ Bangladesh, Myanmar, India သုံးနိုင်ငံကိုဖျက်ပြီးမိုင်းပေါင်း 4,000 ကျော်ရှည်တဲ့ရင်းနှီးတဲ့သဘောဝတံငွေပိုက်လိုင်းတိစောက်ဖို့လုပ်နေတယ်လို့အိန္ဒိယကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဆက်မှုရင်
။ Okay, ကောင်းပါပြီခင်ဗျာ။ဒီမနေ့ခင်းနားဆင်ကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
ကျွန်တော်တို့ဒီနှစ်မှာဆိုလို့ရှိရင်နိုင်ငံတော်အစိုးရအနေနဲ့တော့မှာကျွန်တော်တို့20 billion ကျပ်ကျွန်တော်တို့ဒီ budget ဆိုကြပြေပေါ့နော်
လူမှုဝန်ထမ်းကေဇေးရီနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးစိုးအောင်ဖြစ်ပါတယ် ARD တန်းကရေဘေးဒုက္ခသည်တွေရဲ့အခြေအနေနဲ့အရေးပေါ်ကေဇေးရီအခြေအနေတွေအကြောင်းကိုတင်ပြတဲ့သတင်းလွှာမှာအပြည့်စုံကိုကြားကြမှာဖြစ်ပါတယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာကဏ္ဍသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကဘာတလွားထူးခြားဆန်းပြားသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
Republican Party ကသမ္မတလောင်း Donald Trump ကIslamic အကြမ်းဖက်မှုတိုက်ဖျက်ဖို့အတွက်သူဘယ်လိုလှုပ်ဆောင်မလဲဆိုတာကိုဒီကနေ့တနင်္လာနေ့မှာပြောမယ်လို့ဆိုပါတယ်။ဒါဟာသမ္မတ Barack Obama နဲ့ Democratic Party ကသူ့ရဲ့ပြန်ပြက်သမ္မတလောင်း Hillary Clinton တို့ဟာ IS တွေ့ကြအဖွဲ့ကိုထူထောင်သူလို့သူပြောလိုက်ပြီးရက်မကြာခင်မှာပဲအခုလိုပြောကြလိုက်တာဖြစ်ပါတယ်။အင်ချမ်းမြေတထဲကြီး Trump ကသူဟာအရှိလေပိုင်းဒေသက GDP တွေရင်းနဲ့ပတ်သက်ပြီးသမ္မတ Obama ထက်ပိုပြီးတင်းတင်းကြပ်ကြပ်ကင်တွယ်မှာဖြစ်ကြောင်းသူဝင်ရောက်ရွေးခန့်ချိန်ကလေးကပြောနေတာဖြစ်ပေမဲ့အခုချိန်ထိဘလို့ကင်တွယ်ဖို့စီစဉ်နေဆိုတာကိုအသေးချာမပြောသေးပါဘူး။ IS တွေးကြော်ရည်နဲ့ပတ်သက်ပြီးသမ္မတ Obama နဲ့သူ့ရဲ့ပြန်ပြက် Mrs. Clinton တို့ကထူထောင်ခဲ့တယ်လို့ထပ်တလဲလဲဝေဖန်ခဲ့ပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ဒါဟာသူတမင်ပြောတာလှောင်ပြီးပြောတာဖြစ်ကြောင်းပြန်ပြီးဖြေရှင်းခဲ့တာပါ။ Trump ကအဓိကထောက်ခံသူတွေထဲကတယောက်ဖြစ်တဲ့ Alabama ပြည်နယ်အထက်လွှတ်တော်မှ Jeff Sessions ကတော့ Trump ဟာတနင်္လာနေ့ပြောကြတဲ့အခါမှာအကြမ်းဖက်မှုနဲ့ပတ်သက်ပြီး Trump ပေါ်မှာမတင်မနှက်ဖြစ်နေကြတယ်။အဲ့ဒီ data ring က American ရဲ့မိတ်ဆွေတွေနဲ့မဟာမိတ်တွေရဲ့ယုံကြည်မှုကိုပြန်ပြီးရအောင်ဘယ်လိုလုပ်မယ်ဆိုတာကိုရှင်းပြမယ်လို့ဆိုပါတယ်။ဒါအပြင် Obama နဲ့ Clinton တို့လှုပ်ခဲ့တယ်လို့အဲ့ဒီ data ကနိုင်ငံတွေမတင်မငြိမ်ဖြစ်အောင်ကိုလိုထားတဲ့ပို့ပြီးလှုပ်တာမျိုးရောမရှိပဲရန်သူတွေကိုဘယ်လိုပြစ်မှတ်ထားမယ်မိတ်ဆွေနဲ့ဘယ်လိုလက်တွဲလှုပ်ဆောင်မယ်ဆိုတာကိုရှင်းပြမှာဖြစ်ကြောင်းပြောပါတယ်။Trump ရဲ့ဒုသမရအဖြစ်ရွေးထားတဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Spence ကလည်း Trump ဟာ IS တွေကြွတွေကိုဘယ်လိုထိမုန်းမယ်ဆိုတာနဲ့ပတ်သက်ပြီးတကယ့်အသေးစိတ်တွေကိုတင်ပြမှာဖြစ်ကြောင်းပြောပါတယ်
။ Boko Haram စစ်သွေးကြွအဖွဲ့က2014ခုနှစ်မှာပြန်ပေးဆွဲဖမ်းဆီးထားတဲ့ Nigeria ကျောင်းသူလေးတွေကအယောက်50ထက်မနည်းပြသထားတဲ့ဗီဒီယိုအစ်စ်တစ်ခုတနင်္ဂနွေနေ့ကအင်တာနက်အွန်လိုင်းမှာထွက်လာပြီးတဲ့နောက်အဲ့ဒီအစွန်းရောက်အဖွဲ့နဲ့အဆက်အသွယ်ရဖို့ကြိုးစားနေကြောင်းနိုင်ဂျီးရီးယားအစိုးရကပြောကြားလိုက်ပါတယ်။ကျောင်းသူအတော်များများတေဆုံသွားတယ်လို့စစ်သွေးကြွအဖွဲ့ကပြောဆိုထားပြီးကျန်တဲ့ကျောင်းသူတွေနဲ့အချင်းသားချင်းဖလှယ်ဖို့တောင်းဆိုနေပါတယ်။တနင်္ဂနွေအစောပိုင်းက YouTube အင်တာနက်မှာတက်လာတဲ့17မိနစ်ကြာဗီဒီယိုထဲမှာတော့မျက်နှာဖုံးအုပ်ထားတဲ့ပျောက်ကြားစစ်ယူနီဖောင်းဝတ်ထားသူတဦးကကင်မရာကိုကြည့်စကားပြောနေပြီးသူ့ရဲ့အနောက်မှာစိုးရိမ်မှုလွှမ်းနေတဲ့မျက်နှာတွေနဲ့ခေါင်းကြီးချုံပွားတွေဝတ်ဆင်ထားသူဒါဇင်နဲ့ချီရှိတဲ့အမျိုးသမီးငယ်တွေထဲမှာတော့တချို့ကထိုင်နေပြီးတချို့ကမတ်တရက်နေကြပါတယ်။ဗီဒီယိုထဲမှာတော့စစ်ယူနီဖောင်းဝတ်ထားတဲ့သူကဟောက်ဆာဘာသာစကားနဲ့အဘူဂျာလာဂို့စ်နဲ့မိုက်တူဂူရီမြို့တွေမှာထိမ့်သိမ်းထားသူတွေကိုပြန်လွှတ်ပေးဖို့နိုင်ဂျီးရီးယားအစိုးရကိုတောင်းဆိုနေတာပါ။ဒီတောင်းဆိုချက်ဟာအရင်ကတည်းကဘိုကိုဟာရမ်အုပ်စုဘက်ကပြောထားတဲ့အတိုင်းပဲဖြစ်ပါတယ်။ဒါကြောင့် checkbook ကျောင်းသူလေးတွေလွတ်မြောက်ဖို့နိုင်ဂျီးရီးယားအစိုးရအနေနဲ့ဘိုကိုဟာရမ်နဲ့ညှိနှိုင်းဖို့အတွက်အခွင့်အခါဖြစ်တယ်လို့လှုပ်ရှားတက်ကြသူတွေကပြောပါတယ်ရှင်။
American တွေရဲ့အကူအညီနဲ့ Syria နိုင်ငံမြောက်ပိုင်းကအချက်ချကြတဲ့မြို့က IS တွေ့ကြော်တွေကိုမောင်းထုတ်နိုင်ခဲ့တဲ့ SDF စီးရီးယားတပ်ခိုက်ရေးတမားတွေကအခုသူတို့ဟာတူရကီနယ်စပ်နားက IS တွေထိန်းချုပ်ထားတဲ့နောက်မြို့တစ်မြို့ကိုတိုက်ခိုက်ဖို့လုပ်နေပြီလို့ပြောပါတယ်။အမေရိကန်ရဲ့လေကြောင်းအကူအညီနဲ့တိုက်ခိုက်နေတဲ့ Arab နဲ့ Quds အဖွဲ့တွေနဲ့မဟာမိတ်ဖြစ်တဲ့ဒီ Syria Democratic တပ်ဖွဲ့ SDF ကသူတို့ဟာဒေသတလွှားကမြို့ရွာတွေလွတ်မြောက်ရေးကိုရည်ရွယ်ပြီး Albab စစ်ကောင်စီကိုဖွဲ့စည်းလိုက်ကြောင်းတနင်္လာနေ့မှာကြေညာပါတယ်။အလေပိုမြို့ရဲ့အချိန်မြောက်ဖက်မှာရှိတဲ့ဒီ Albab မြို့ဟာအလေပိုနဲ့ Manbij မြို့တွေကြားအလေတက်တဲ့လောက်ကအချက်ချာကြတဲ့လမ်းမကြီးပေါ်မှာရှိတာပါ Manbij မြို့ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ SDF တွေက IS တွေလက်ကနေလွတ်မြောက်အောင်တိုက်ခိုက်ပေးခဲ့တာဖြစ်ပါတယ်အခု Albab ကိုသိမ်းနိုင်မယ်ဆိုရင်သူတို့ဟာတူရကီနယ်စပ်တစ်လျှောက်ကဒေသတွေကိုထိန်းချုပ်နိုင်မှာဖြစ်တယ်လို့ဒါ IS စစ်တွေးကြတွေအတွက်အထောက်ပံ့ပစ္စည်းနဲ့တိုက်ခိုက်ရေးသမားတွေရဖို့ပိုးပြီးခက်ခဲလာစေမှာဖြစ်ပါတယ်Manbij ကိုရဖို့နှစ်လကျော်ကြာကြာမြင့်ခဲ့တာပါအခုလိုသိမ့်ပိုင်နိုင်တာဟာ IS ဆွန့်ရောက်တွေကသူတို့မြို့တော်လို့ညင်ညာထားတဲ့ Syria မြောက်ပိုင်းက Raqqa နဲ့ရောတူရကီနယ်ဆက်ကအဓိကဆက်သွယ်ရေးလမ်းကြောင်းတွေကိုပါဖျက်တောက်လိုက်နိုင်တာလည်းဖြစ်ပါတယ
် American ပြည်ထောင်စုအနောက်အလယ်ပိုင်း Wisconsin ပြည်နယ်က Milwaukee မြို့မှာရဲကတနက်နေ့ပြစ်ခတ်မှုကြောင့်လူမဲအမျိုးသားတအူတိတ်ဆုံးခဲ့ရပြီးတဲ့နောက်မှာတော့အကြမ်းဖက်ဆူပူမှုတွေစနေနေ့ညကဖြစ်ပေါ်ခဲ့တဲ့အတွက်အခြေအနေတွေကိုထိမ့်သိမ့်လို့မရဘူးဆိုရင်ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ကိုနေရာချထားဖို့အသင့်တက်လှန်ထားကြောင်းမြို့တော်ဝင် Tom Barrett ကပြောကြားလိုက်ပါတယ်။ Milwaukee မြို့မှာစနေနေ့ညကဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်စတိုးဆိုင်6ဆိုင်မိရှုခံခဲ့ရတယ်လို့ရဲကားတွေလည်းဖျက်ဆီးခံရပြီးဆယ်ကျော်သက်မိန်းကလေးတအူလည်းတနက်တန်ရာရခဲ့ပါတယ်။ဒါပြင်ကွန်ကရစ်ပြိုကျမှုဒဏ်ကြောင့်ရဲရရှိတဦးဥကောင်းတံရရသွားပြီးတတိမေ့သွားခဲ့တဲ့အပြင်အခြားရဲရရှိတော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်အကြမ်းဖက်မှုတွေကြောင့်လူပေါင်း18ဦးဖမ်းဆီးခံထားရပါတယ်စနေနေ့ညကဖြစ်ခဲ့တဲ့စူပူမှုမှာဘယ်ရဲတယောက်ကမှတနက်နဲ့ပြစ်ခတ်မှုမရှိခဲ့ဘူးလို့မြို့တော်ဝင်ဘရက်ကသတင်းတောက်တွေကိုပြောပါတယ်အခြေအနေတွေကိုရဲတွေဘက်ကတီးခန့်ပြီးထိန်းထိန်းသိမ်းသိမ်းဆောင်ရွက်နိုင်ခဲ့တယ်လို့လည်းမြို့တော်ဝင်ကချီးကျူးပြောဆိုခဲ့တာပါဒါအပြင်စူပူအကြမ်းဖက်မှုမှာပါဝင်သူတွေကိုဖမ်းဆီးအရေးယူမှာဖြစ်တာကြောင့်မိဘတွေအနေနဲ့မိမိတို့ရဲ့ဆယ်ကျော်သက်သားသမီးတွေကိုအပြင်ပေးမထွက်ဖို့မစ္စတာဘရက်ကမေတ္တာရပ်ခံခဲ့ပြီးလိုအပ်ရင်ကာဖျူးညမထွက်ရအမိန့်ကိုထုတ်ပြန်မှာဖြစ်တယ်လို့ပြောပါရယ်စနေနေ့ညကတနက်နဲ့ပြစ်ခတ်ဖမ်းဆီးခံခဲ့ရသူဟာအသက်23နှစ်အရွယ်လူမဲအမျိုးသားဆေဗလီစမစ်ဖြစ်ပြီးသူဟာအချိန်ချင်းအဖမ်းခံရဘူးတဲ့ရာဇဝင်ရှိသူတဦးဖြစ်တယ်လို့လည်း Milwaukee ရဲတပ်ဖွဲ့အကြီးအကဲ Edward Flynn ကပြောပါရယ် Smith ရဲ့ရင်ဘတ်နဲ့လက်ကိုပြစ်ခတ်ဖမ်းဆီးသူဟာလည်းလူမဲရဲရာရှိတဦးဖြစ်ပါရယ်ရှင
် View American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်မြန်မာအိန္ဒိယသုံးနိုင်ငံကိုဖျက်ပြီးမိုင်ပေါင်း 4,000 ကျော်ရှည်လျားတဲ့တဘာဝတောင်ငွေပိုက်လိုင်းတွေ့တန်းဖို့အတွက်အိန္ဒိယအစိုးရကစီစဉ်နေတယ်လို့ ONGC ရင်းနှီးတဲ့တဘာဝတောင်ငွေကော်ပိုရေးရှင်းအမှုဆောင်ဒါရိုက်တာ SC ဆွန်နီကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါဟာမြန်မာနိုင်ငံကစစ်တွေဘင်္ဂလားဒေ့ရှ်ကစစ်တကောင်အိန္ဒိယနိုင်ငံကအရှေ့မြောက်ပိုင်းကအာတမနီပူပါဝင်ပြည်နယ်အများပြားနဲ့အနောက်ဘင်္ဂလားပြည်နယ်တွေကစလီဂူရီနဲ့ဒါကာပါရို့ဖျက်ပစ်ဖောက်လုပ်မှာဖြစ်ပါတယ်။အရှေ့မြောက်ပိုင်းဒေသမှာရှိတဲ့တဘာဝတောင်ငွေတွေကိုလက်ရှိမှာသုံးဆွဲသူတွေစီရောက်အောင်ပိုက်သွဲပြီးပို့မပေးနိုင်တဲ့အတွက်မီးရှို့ပစ်နေရတာမို့အခုလိုပိုက်လိုင်းတွေ့တမ်းမှုစီစဉ်တာဖြစ်ကြောင်းလည်းပြောပါရယ်။အင်းရဲ့အရှိမြောက်ပိုင်းပြည်နယ်တွေကိုပိုက်လိုင်းနဲ့ပို့ရမှာအထောက်ကူရစီဖို့အတွက်စစ်တကောင်စိတ်ကမ်းမှာ LPG သဘာဝထောက်ငွေရဲ့ဆက်ယုံကိုပူတွဲတည်ဆောက်မဲ့သဘောတူညီချက်ကိုဒီနှစ်ဧပြီလတည်းဘင်္ဂလားဒေ့ရှ်ရင်းနှီးကော်ပိုရေးရှင်း BPC နဲ့အိန္ဒိယရင်းနှီးကော်ပိုရေးရှင်း IOC တို့လက်မှတ်ရေးထိုးခဲ့ပါရယ်။အင်းရဲ့ဝန်ကြီးချုပ် Narendra Modi နဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina တို့ပြီးခဲ့တဲ့နှစ်ဇွန်လတည်းမှာပဲပိုက်လိုင်းကိစ္စပူတွဲဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်မြန်မာနဲ့အိန္ဒိယနဲ့ငံအနောက်ဘင်္ဂလားပြည်နယ်နဲ့အရှေ့မြောက်ပိုင်းပြည်နယ်တွေကိုဆက်နွယ်ပြီးရေနံနဲ့တဘာဝဓာတ်ငွေတွေတင်ပို့မဲ့ပိုက်လိုင်းတိဆောက်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာအဆင့်မြင့်အရာရှိကြီးတွေဟာဂူဝါဟာတီမှာပထမအကြိမ်တွေ့ဆုံပြီးဒီနှစ်နှောင်းပိုင်းလောက်မှာတော့အဂါတလာမှာနောက်ထပ်ဆွေးနွေးဖို့ရှိတယ်လို့လည်းမစ္စတာဆွန်နီကပြောပါတယ်အခုတင်သွင်းတဲ့အစီအစဉ်ထဲမှာတွေ့တမ်းမဲ့လမ်းကြောင်း73ခုပါဝင်ပြီးမိုင်ပေါင်း 4,300 နီးပါးရှည်လျားမှာဖြစ်ပါတယ်
ထိုင်းနိုင်ငံမှာမကြသေးခင်ကလူသေဆုံးမှုရှိခဲ့တဲ့ဘုံဖောက်ခွဲမှုတွေဇက်တိုက်ဖြစ်ပေါ်ခဲ့တဲ့နောက်ွယ်မှာဘသူလက်ချက်လဲဆိုတာမိမိတို့သိရှိကြောင်းနဲ့စုံစမ်းမေးမြန်းဖို့အတွက်လည်းအ ਨੇ စုံလူတအူးကိုဖမ်းဆီးထားကြောင်း ထိုင်းရဲတပ်ဖွဲ့ရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်ဒီဘုံဖောက်ခွဲမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့ထိုင်းအမျိုးသားရဲတပ်ဖွဲ့ဒုတိယပြောခွင့်ရပင်ယန်ပန်ပင်မူကန်ကတနင်္ဂနွေနေ့ကဘန်ကောက်မြို့မှာသတင်းတောက်တွေကိုပြောပါရယ်ဒါပေမဲ့အသေးစိတ်အချက်လက်တွေကိုပြောဖို့မြင်ဆိုခဲ့ပါရယ်ကြာသပတေးနေ့ညပိုင်းနဲ့တောက်ကြာနေ့နေ့နဲ့ပိုင်းမှာကဘာလှည့်ခီးသွားတွေအလာများတဲ့မြို့အတော်များများမှာအသေးစားဘုံဖောက်ခွဲတိုက်ခိုက်မှု17ကြိမ်ရှိခဲ့ပြီးတဲ့နောက်လူပေါင်းဒါဇင်နဲ့ချီဒဏ်ရာရခဲ့တယ်လို့၄ယောက်ထက်မနည်းတေဆုံးခဲ့ပါရယ်ဒီအကြမ်းဖက်မှုကိုကျူးလွန်သူတွေကိုတော့ရဲဘက်ကရှာဖွေနေသေးဖြစ်ပါတယ်ရှင်
။ကွယ်လွန်ခဲ့ပြီဖြစ်တဲ့ဖိလစ်ပိုင်အာနာရှင်ဟောင်းဖာဒီနန်မာကော့စ်ကိုတရားကောင်းဖိမှန်မှနိုင်ငံတော်ခန်းနာနဲ့ရွှေ့ပြောင်းတကြိုဂုံပြုမယ်။သမရရိုဒရီဂိုဒူတာတီရဲ့စီစဉ်ကိုကန့်ကွက်တဲ့အနေနဲ့ရားနဲ့ချီတဲ့ပြည်သူတွေဟာမိုးရေတဲတဲထန်ထန်ရွာနေတဲ့အချိန်မှာပဲမနီလာမြို့တော်မှာဆန္ဒပြနေကြပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့အာနာရှင်ဟောင်းမာကော့စ်ရဲ့ရုပ်လောင်းမြုပ်နှံထားတဲ့သူ့ရဲ့မိုးရမြေကနေမနီလာမြို့တော်ကမြို့သားတရားကောင်းဖိမှန်မှနောက်လအတွင်းရွှေ့ပြောင်းဖို့အတွက်သမရဒူတာတီကစီစဉ်နေတာဖြစ်ပါတယ်။ဒီစီစဉ်ကိုနိုင်ငံတွင်းတခြားဒေသတွေမှာလည်းကန့်ကွက်ဆန္ဒပြမှုတွေရှိပေမဲ့သမရဒူတာတီကတော့သူ့အစီအစဉ်ကိုအခိုင်အမာဆက်ကင်ထားစေဖြစ်ပါတယ်။
ဘရာဇီးနိုင်ငံရီယိုဒီဂျေနီရိုမြို့မှာကျင်းပနေတဲ့ရီယို2016နွေရာသီအိုလံပစ်အားကစားပြိုင်ပွဲမှာဒေသစံတော်ချိန်တနင်္ဂနွေနေ့ညမှာတော့ကမ္ဘာအမြန်ဆုံးလူသားအဖြစ်တရဖူချူးမြင့်မဲ့မီတာ100အပြေးပြိုင်ပွဲနောက်ဆုံးဘောလုံးပွဲကိုကျင်းပမှာဖြစ်ပါတယ်။ဂျမေကာနိုင်ငံကနာမည်ကြီးအပြေးသမားဦးစိန်ဘော့ဟာမကြုံစဘူးထူးခြားစွာဒီမီတာ100အပြေးပြိုင်ပွဲမှာ၃ချိန်မြောက်ဇက်တိုက်ရွှေတစိမ့်စုခူးနိုင်ဖို့ကြိုးစားမှာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ပြောပြသွားကြတာဖြစ်ပါတယ်။အပတ်စဉ်အစီအစဉ်တွေမထုတ်လွှင့်ခင်အခုတော့ ARD တိုင်းဘက်ကရေပေးအခြေအနေသတင်းနဲ့စပါမယ်။ရေလွှမ်းမှုတန်အစိုးရဆုံးခံနေရတဲ့ ARD တိုင်းအတွင်းကအရေးပေါ်စားနပ်ရိက္ခာထောက်ပံ့မှုအလုံအလောက်မရရှိသေးတဲ့အတွက်ရေပေးဒုက္ခသည်တွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့ကြောင့်ဒေသခံတွေကပြောပါတယ်အခုလိုရေပေးတဲ့အခြေအနေဆိုးရွားနေပေမဲ့လက်တလုံးအခြေအနေမှာတော့အဲ့ဒီဒေသတွေပေါ်အရေးပေါ်အခြေအနေဖြစ်ကြီးညာဖို့အစိုးရဘက်မှအစီအစဉ်မရှိသေးဘူးလို့မနေ့ကရန်ကုန်မြို့မှာကျင်းပတဲ့လူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးနဲ့ပြည်နယ်ညီညွတ်ရေးချထားရေးဝန်ကြီးဌာနရေပြီးကယ်ဆယ်ရေးသတင်းစာရှင်းလင်းပွဲမှာဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်မိုင်းအင်ဂျင်ကအပြည့်စုံကိုတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
အေယာဝတီတိုင်းညောင်တုံးနဲ့ပသိမ်အပါဝေမြို့နယ်အတော်များများမှာရေလွှမ်းမှုအခြေအနေဆိုးရွားနေစေဖြစ်တာကြောင့်ရေဘေးဒုက္ခသည်တွေအတွက်ခိုးလုံရနေရာတွေအပြင်အရေးပေါ်စားနပ်ရိက္ခာအလုံအလောက်ရရှိရေးအခက်အခဲတွေရင်ဆိုင်နေရကြောင်းညောင်တုံးကရေပေးတဲ့လေသမားကြီးတဦးကအခုလိုပြောပြပါဗျ။အ
ခုဆုံးရှုံးတဲ့အနေအထားမျိုးဖြစ်သွားပါပြီ။ဒါပေမဲ့ဒီကအခုချိန်ကြီးအချိန်ဟိုဟာမြင့်ပါနေတော့မယ်။ဒါနေမှုတိုင်းကိုသာဝန်နေရတဲ့အတော်လေးထိုးတဲ့နေတဲ့အနေအထားကြီးကြောင်းနေကြပါဗျ
။အလားတူပသိမ်မျိုးနယ်ဘက်မှာလည်းရေပေးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေဆိုးရွားနေကြောင်းဒေသခံတဦးကအခုလိုပြောပါဗျ
။နေရင်မြောက်တင်တဲ့အတွက်လူတွေဟာအနေအထားတအားခက်ခဲပြီးတော့ကျန်းမာရေးနဲ့စားရေးတောက်ရေးမှာအခက်အခဲရှိအဲ့တော့အခက်အခဲရှိနေတာကိုကျွန်တော်ဒီဒေသခံတွေကိုလာရောက်ပြီးတော့အလှူရှင်တွေကလာလှူတာကိုကျွန်တော်ဒီဒေသခံတွေကအဲ့ဒါကိုစားသုံးနေရတယ်ရေမသွုံးမသန့်နေဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ကျန်းမာရေးလည်းအမတန်ထိခိုက်နေပါတယ
်လက်ရှိ ARD တိုင်းကရေဘေးဒုက္ခသည်တွေအတွက်မနေ့တနင်္ဂနွေနေ့ကတရုတ်နိုင်ငံကုမ္ပဏီတချို့ကစတင်ပြီးလာရောက်လှူဒန်းခဲ့ကြောင်း ARD တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးကပြောပါတယ
်ဒီနေ့ပထမဆုံးပထမဆုံးလာပြီးတော့ပြောပါဦးအော်ဒီနေ့ကျမတို့ကဒီနေ့မှတရုတ်လူပါပါဆိုတော့နိုင်ငံသားတွေမျိုးပြပါဒီနေ့ဆိုရှင်ကတော့အိမ်ဆောင်သူဆရာနဲ့ရှိအိမ်ဆောင်သူပဲကျမတို့ကဆင်ပြေသွားပါတယ်နော်ဟိုပါဘောဇွာပေါင်း20ပေါ့နော်
တနင်္ဂနွေနေ့ကရန်ကုန်မြို့မှာကျင်းပတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနရဲ့ရေဘေးကယ်ဆယ်ရေးသတင်းစာရှင်းလင်းပွဲမှာတော့အခုလိုရေဘေးသင့်ဒေတာတွေကိုတဘာဝဘေးရန်ရဲ့ရင်ဆိုင်နေရတဲ့အရေးပေါ်အခြေအနေအဖြစ်ကြေညာဖို့အစိုးရဘက်မှအစီအစဉ်မရှိသေးတာဟာဥပဒေအချက်လက်တွေနဲ့ကိုက်ညီမှုမရှိသေးတာကြောင့်ဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ်
အဲ့တော့ဒီဒေတာဟာအလွန်ဘေးအန္တရာယ်ကြောက်တယ်အုပ်ချုပ်ရေးရတော့လုံခြုံရေးရတော့ဘေးအန္တရာယ်ကြောက်နေပြီအသက်အိုးကြီးစီးနေတယ်အများကြီးထိခိုက်နေပြီဒါတစ်ချက်နောက်တစ်ချက်ကအဲ့ဒီဒေတာဟာပြန်ပြီးတော့မူလအခြေအနေကိုပြန်ရောက်ဖို့အတွက်အလွန်ခက်ခဲရှိပြီဟုယုံကြည်ပါကဆိုတော့အဲ့ဒီအခြေအနေမရောက်သေးပါဘူးသူတွေကဒါကြောင့်မို့မကြေညာရင်းဖြစ်ပါ
ဒါပေမဲ့ NLD အစိုးရအနေနဲ့ရေဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့ဘတ်ဂျက်ရန်ပုံငွေ မြန်မာကျပ်ငွေ20ဘီလီယံထားရှိကြောင်းအများရန်အတွင်းဝင်ဦးစိုးအောင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်။ကျွန်တော်တို့ဒီနှစ်ပါဆိုလို့ရှိရင်နိုင်ငံတော်အစိုးရအနေနဲ့တော့မှာကျွန်တော်တို့20ဘီလီယံကျပ်ကျွန်တော်တို့ဒီ10ဘတ်ဂျက်ဆိုအင်ပရီယယ်ပေါ့နော်အင်ပရီယယ်စာပေါ့။အဲ့တော့အဲ့ဒီကနေတော့မှာကျွန်တော်တို့နိုင်ငံတော်အနေနဲ့တော့မှာကျွန်တော်တို့ဒေသစုဘာဝေးရ20အစီမံခံကွဲမှုရန်ပုံငွေလဲပေါင်းစင်တဲ့ကိုသိ20ဘီလီယံကျပ်ထည့်တာ။
ဇူလိုင်လအလယ်ပိုင်းကစတင်ပြီးတိုင်းနယ်ပြည်နယ်ရှစ်ခုမှာရေကြီးရေလျှံမှုကြောင့်လူ၈ဦးသေဆုံးပြီး၄သိန်းကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့လည်းဦးစိုးအောင်ကပြောပါရယ်။ရေလွှမ်းမှုမှုတန်ခံရတဲ့ဒေသတွေကတော့ကချင်၊ချင်းနဲ့မွန်ပြည်နယ်အပါအဝင်၊စကိုင်း၊မကွေး၊ပဲခူး၊ရန်ကုန်၊အေရဝတီတိုင်းတွေဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်စီးရင်မှဖော်ပြထားပါရယ်ရှင်။
မအင်ဂျင်နဲ့ပြောပြသွားတာပါခင်ဗျာအခုတော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုနဲ့ပွင့်လင်းမြင်သာမှုပိုးရှိလေအမေရိကန်ကုမ္ပဏီတွေဘက်ကရင်းနှီးမြှုပ်နှံမှုပိုးပြီးတော့စိတ်ချလေဖြစ်မယ်လို့အမေရိကန်စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံကြားရေးဝန်ကြီး Charles Rifkin ကပြောဆိုလိုက်ပါတယ်အမေရိကန်ကုမ္ပဏီတွေပိုးပြီးတော့ရင်းနှီးမြှုပ်နှံနိုင်ရေးအခြေအနေတွေကိုလာရောက်လေ့လာတဲ့လက်ထောက်နိုင်ငံကြားရေးဝန်ကြီးကိုကိုသားညွန်ဦးကတီးတန့်တွေ့ဆုံပြီးတော့အမေရိကန်မြန်မာကုန်သွယ်ရေးတွန်းမြင့်နိုင်မယ့်အနေအထားကိုဆွေးနွေးမေးမြန်းထားပါတယ်နားဆင်ကြပါခင်ဗျာ
The President Obama suspend
တမန်ဥပမာအမိန့်နဲ့ရင်းနှုံးကတံခါးပိတ်ဆို့မှုအတော်များများကိုရုပ်သိမ်းတာတွေဆိုင်းငံ့တာတွေလုပ်ခဲ့ပါတယ်အမေရိကန်ကုမ္ပဏီတွေဘက်ကလည်းရင်းမြှုပ်နှံမှုလူလူလလရှိတယ်ဆိုတာကိုအမြဲပြပါတယ်အခြားနိုင်ငံတွေနဲ့နှိုင်းယှဉ်ကြက်ရဆိုရင်တော့အမေရိကန်ရင်းနှီးမြှုပ်နှံမှုတွေကအခုချိန်ထိအတော့ကိုနည်းနေတော့မှာ
So the reason why is because America has had this sanctions regime for some time.
ဒါဘာကြောင့်လဲဆိုတော့အချိန်ကာလတစ်ခုထိအမေရိကန်ပြည်တော်စုအနေနဲ့ကမြန်မာပေါ်အရေးယူတန်ခတ်မှုတွေလုပ်ခဲ့တာကြောင့်ပါ။မကြာသေးခင်နှစ်တွေအတွင်းသမ္မတဥပမာလက်ထက်ကြတော့မှဒီအရေးယူမှုတွေကိုဖြေလျှော့ပေးခဲ့တာပါ။အမေရိကန်နိုင်ငံသားရေးဌာနမှဆိုရင်ကျွန်တော်တာဝန်ကစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာကိစ္စရပ်တွေကိုတာဝန်ယူရပါတယ်။ကုန်သွယ်ရေးစီးပွားရေးတည်ယူပို့ဆောင်ရေးဆက်သွယ်ရေးလုပ်ငန်းတွေကိုလည်းကြီးကြပ်တာဝန်ယူရတာပါ။ဒါပြင်ရေးယူတန်ခတ်မှုဆိုင်ရာမူဝါဒတွေကိုလည်းကျွန်တော်အနေနဲ့တာဝန်ယူကြီးကြပ်ဆောင်ရွက်ရပါတယ်။ဒါကြောင့်ကျွန်တော်ပြောနေတာကတော့အရေးယူတန်ခတ်မှုတွေရှိတော့ကစီးပွားရေးအပေါ်မှာတစုံတရာထိခိုက်တက်ရောက်မှုတွေရှိပါတယ်။ဖြေလျှော့လိုက်တယ်ဆိုပေမဲ့လည်းစီးပွားရေးလုပ်ငန်းတွေပြန်ဝင်လာဖို့ကအချိန်တော့ယူရပါလိမ့်မယ်။ဒါပေမဲ့သမ္မတဥပမာအနေနဲ့ပြီးခဲ့တဲ့မေလအတွင်းတုန်းကအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်မှာအကန့်အသတ်အားလုံးကိုဖြေလျှော့ပေးလိုက်ပါပြီ။တန်ခတ်အရေးယူမှုတွေရဲ့20ရာခိုင်နှုန်းပဲကျန်နေသေးပြီးတော့ဒါတွေကလည်းတဦးချင်းပြတ်မှတ်ထားတဲ့အရေးယူမှုတွေဖြစ်ပါတယ်။ကျွန်တော်ဟာနိုင်ငံသားရေးဝန်ကြီးဌာနဘက်ကစီးပွားရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတဦးပါ။ဒါပြင်အမေရိကန်အကြီးအကဲတာဝန်ရှိသူတွေအတော်များများကလည်းဒီမြန်မာနိုင်ငံကိုလာရောက်နေတာတွေရှိပါတယ်။ဒီအပိုင်းထဲမှာဆိုရင်အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးဘန်ရိုးလာရောက်တာရှိပါတယ်။လာမယ့်ရှေ့တစ်ပတ်ထဲမှာဆိုရင်အမေရိကန်ပို့ကုန်သွင်းကုန်ဘဏ်ရဲ့ဥက္ကဋ္ဌဖရက်ဟော့စ်ဘတ်လာဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရေးဌာနအထူးတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတီကန်နီလာတာလည်းရှိပါတယ်။ဒါဟာအစပိုင်းပဲရှိပါသေးတယ်။နောက်ပိုင်းမှာပို့ပြီးတော့ဓာတ်ရိုက်ထိဆက်မှုတွေတွေ့ရမှာပါ။ဒီလိုဖြစ်ထွန်းမှုတွေမှာစီးပွားရေးကိစ္စဟာအဓိကပါပဲ
။ And I think in many ways economics will be at the center of that growth.
Yeah, do you see any မြန်မာနိုင်ငံထဲမှာယင်းနှိမ့်မြှုပ်နှံမှုကုန်သွယ်ရေးအတားအဆီးတွေဒါမှမဟုတ်စင်ခေါ်ချက်တွေတွေ့ရပါလား
? Well, I don't think trade barriers is the way I would frame it, but what we're doing right now is under Secretary Kerry's leadership.
ကုန်သွယ်ရေးအတားအဆီးကြောင့်တော့နှောင့်နှေးစရာအကြောင်းမရှိဘူးလို့ကျွန်တော်ထင်တယ်။နိုင်ငံသားရေးဝန်ကြီး Kerry ရဲ့ခေါင်းဆောင်မှုအောက်မှာလက်ရှိဆောင်ရွက်နေတာကတော့ကမ္ဘာတစ်ဝှမ်းမှာရှိတဲ့ကုမ္ပဏီတွေကိုစူးစီးပေးနေတာတခုရှိပါတယ်။အဲ့ဒါကို Innovation Roadshow တီထွင်ဖန်တီးကြံစားမှုတွေကိုမျှဝေတဲ့အစီအစဉ်ဖြစ်ပါတယ်။အဲ့ဒီအစီအစဉ်ရဲ့အစိတ်အပိုင်းအနေနဲ့ American ပြည်တော်စုမှာရှိတဲ့ပုဂ္ဂလိကခန္ဓာလုပ်ငန်းတွေနဲ့မြန်မာနိုင်ငံပုဂ္ဂလိကခန္ဓာပိုင်းကစားသုံးသူတွေနဲ့ဆက်ဆက်ပေးဖို့ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့မှာအတွေ့အကြုံရှိခဲ့တဲ့ဖန်တီးကြံစားမှုတွေစွန့်ဦးတီထွင်မှုတွေကိုလည်းဝင်မြပေးဖို့လည်းဖြစ်ပါတယ်။အစိုးရနဲ့ဖက်ဆက်လုပ်ကင်ပြီးတော့လည်းယင်းနှမြနာမှုတွေဆွဲဆောင်နိုင်တဲ့အစီအစဉ်တွေကိုကူညီပေးဖို့ပါ။ပွင့်လင်းမြင်သာမှုပိုရှိလာလေလေ၊ကြိုတင်တွက်ဆနိုင်လေလေ၊တရားဥပဒေစိုးမိုးမှုရှိလေလေ၊ American Company တွေအနေနဲ့သူတို့ယင်းနှီးတွေကိုစစ်ချလက်ချမြုပ်နှံလုပ်ကင်လာနိုင်လေလေဖြစ်မှာပါ။လူတက်မှုတွေကြည့်ရတာအတော်လေးကောင်းပါလေ။ယင်းနှမြနာမှုတွေပိုလုံနိုင်မဲ့နည်းလမ်းတွေကိုပြည်တော်စုဝန်ကြီးတွေနဲ့ပြောခွင့်ဆိုခွင့်ရခဲ့ပါလေ။အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ကျွန်တော်ရှင်းပြချင်ပါတယ်။ကျွန်တော်တို့ကနောက်ကျနေပြီလားလို့ခင်ဗျားကမေးတယ်။မြန်မာစီးပွားရေးဟာခုံပြန်ကြော်လွားတိုးတက်နိုင်မဲ့အခွင့်အလမ်းရှိပါတယ်။ဒီပညာသစ်တွေကိုသုံးပြီးတော့လုပ်နိုင်တာကြောင့်ပါ။အလားတူပဲအမေရိကန်ကုမ္ပဏီတွေကလည်းခုံပြန်ကြော်လွားလုပ်လာနိုင်မယ်လို့ကျွန်တော်တွေးပါတယ်။ ဥပမာဆိုပါစို့ဗျာအခုရန်ကုန်မှာကိုကာကိုလာကုမ္ပဏီရုံးချုပ်ဒီမှာရှိနေပါပြီကိုကာကိုလာကုမ္ပဏီဟာဒီဈေးကွက်ကနေနှစ်တော်ကြာထွက်သွားခဲ့တာအခုတန်ခတ်မှုတွေပြန်ဖြေလျှော့ပေးတဲ့အထိပဲဆိုပါစို့နှစ်ရာချီတက်တန်းရှိတဲ့ကိုကာကိုလာကုမ္ပဏီနေနဲ့ဒါဟာဒုတိယအကြိမ်ပြန်ဝင်လာတာပါအမေရိကန်ညီညွတ်နိုင်ငံမှုဟာတခြားသူတွေနဲ့မတူဘဲနဲ့တမူထူးကြပါလေကျွန်တော်တို့ကရေရှည်အတွက်မြုံနံတာပါလူမှုအတိုင်းဝန်းတွေထဲမှာညီညွတ်နိုင်ငံလောက်ကင်တာပါဒေသခံတွေကိုငားရန်အသုံးပြုပါတယ်ပြီးတော့လူမှုအတိုင်းဝိုင်းကိုတာဝန်တိတိအကျိုးပြုတဲ့ယင်းနှမြုံနံမှုဖြစ်ပါတယ်အမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့အမှတ်တင်ကိတာကတော့ရေသွေးမြင့်တဲ့ယင်းနှမြုံနံမှုတွေဖြစ်ပါတယ်အမေရိကန်စီးပွားရေးလုပ်ငန်းအချို့ကတကယ်ကိုကြီးမားတဲ့အမေရိကန်ယင်းနှမြုံနံသူတွေဖြစ်ကြပါတယ်ဥပမာပြလို့ရပါတယ်အခုကိုကာကိုလာကုမ္ပဏီဆိုရင်မြန်မာစီးပွားရေးထဲမှာဒေါ်လာတန်း200ယင်းနှမြုံနံမယ်လို့ဆိုထားပါတယ်အခုဆိုရင်ပဲတန်း130မြုံနံထားပြီးပါပြီဒီယင်းနှမြုံနံမှုနဲ့အတူဒေတာကန်မြန်မာလူမျိုးတွေအတွက်အလုတ်ကန်နေရာပေါင်း 2,000 ကျော်ကိုလည်းဖန်တီးပေးထားပါတယ်။အမျိုးသမီး 3,000 လောက်ကိုစွမ်းရည်မြင့်တင်မှုတွေလှုပ်ပေးမှာပါ။ဒါဟာကိုကာကိုလာကုမ္ပဏီရဲ့လူမှုအတိုင်းဝန်းအကျိုးပြုအစည်းအဝေးတွေပါ။လူဦးရေ 12,000 ကျော်ကျေးရွာသားတွေအတွက်ရေနဲ့အညစ်အကြေးတန့်စင်စနစ်တွေရရှိအောင်အကူအညီပေးခဲ့ပါတယ်။ဒါတွေကကိုကာကိုလာကုမ္ပဏီကလှုပ်ပေးခဲ့တာတွေပါ။ဒီနိုင်ငံတွင်းကပြည်သူတွေရဲ့စားဝတ်နေရေး၊ကျန်းမာရေးအခြေအနေတွေတိုးတက်ကောင်းမွန်လာဖို့အကူအညီတွေပေးချင်တာလည်းပါပါတယ်။ဒါဟာမြန်မာနိုင်ငံတဲ့ယင်းနှမြုံနံလိုတဲ့ American Company G အားလုံးရဲ့လိုလားချက်ကိုကိုးစားပြုပါ
Country and that is representative of almost every major American company that wants to invest.
Yes. ကျွန်တော်သိတော့မြန်မာနိုင်ငံထဲမှာယင်းနှမြုံနံကြမဲ့ American Company တွေအနေနဲ့ပုံမှန်အစီအစဉ်စာရေးဖို့အပါအဝင်လူမှုအကျိုးပြုလှုပ်ဆောင်မဲ့လမ်းညွှန်ချက်တွေကို American နိုင်ငံကြီးဌာနကချမှတ်ပေးထားတာရှိပါတယ်။ကုမ္ပဏီတွေအနေနဲ့ဒါကိုလိုက်နာမှုရှိရလား။နောက်နိုင်ငံကြီးဌာနကရောဘယ်လိုမျိုးစောင့်ကြည့်စစ်ဆေးမှုလုပ်ပါလဲခင်ဗျ
။ Well, you're right about that. Yes. But I also want to say that my bureau at the State Department that I lead as well as the State Department at large.
ခင်ဗျားပြောတာမှန်ပါလေ။ကျွန်တော်ဥဆောင်ရတဲ့ဌာနအနေနဲ့ရောနိုင်ငံကြီးဝန်ကြီးဌာနတစ်ခုလုံးအနေနဲ့ပါ ACE Award လို့ခေါ်တဲ့အကောင်းဆုံး American Company စုနှစ်စဉ်ကြီးမြင့်လေးရှိပါတယ်။ကမ္ဘာနေရအနှံ့ကအမေရိကန်ကုမ္ပဏီတွေဒေသခံလူမှုအတိုင်းအဝန်းတွေအပေါ်မှာအကျိုးပြုမှုအပေါ်တည်ပြီးတော့ပေးတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ဆိုရင်တော့ပုံမှန်အစီရင်ခံစာပြန်တရမယ်ဆိုတဲ့အမေရိကန်ယင်းနှမြုံနံသူတွေကိုလမ်းညွှန်ချက်ရှိပါတယ်အခုမိနစ်ပိုင်းလေးကပဲကိုကာကိုလာကအမှုဆောင်တွေနဲ့ဒီကိစ္စကိုပြောပြပါတယ်ဒီလိုပုံမှန်အစီရင်ခံစာပြန်တရတာမျိုးကိုသူတို့လည်းလူလာလာရှိပါတယ်ဒါဟာပွင့်လင်းမြင်သာမှုကိုပြတယ်လို့ဒီမှာယင်းနှမြုံနံသူတွေကြုံရမဲ့စင်ခေါ်ချက်တွေကိုလည်းသိရပါတယ်ဒါဟာစီးပွားရေးလုပ်ငန်းတွေအတွက်လည်းကောင်းမွန်တဲ့အလေးထားပါမေလာတုန်းကသမရဥပမာကကန့်သက်ချက်တော်များများကိုဖယ်ရှားခဲ့ပါတယ်။အဲ့ဒီထဲမှာတာဝန်သိယင်းနှမြုံနံမှုဆိုင်ရာပုံမှန်စင်ခန်းစာတင်ဖို့လိုအပ်တဲ့ယင်းနှမြုံနံမှုပမာဏအနည်းဆုံးသတ်မှတ်ချက်ကိုဒေါ်လာ9000ကနေဒေါ်လာ5သန်းအထိတိုးမြှင့်သတ်မှတ်လိုက်ပါတယ်။ဒါကြောင့်ယင်းနှမြုံနံမှုအသေးလေးတွေအတွက်ပုံမှန်စင်ခန်းစာတင်ရမယ်ဆိုတဲ့ဝန်ထုတ်ဝန်ပုညော့သွားစီပါတယ်။ဘာပဲပြောအမေရိကန်ကုမ္ပဏီတွေအနေနဲ့ဒေသခံလူမှုအတိုင်းအဝန်းကိုအကျိုးပြုစေတာလူခွင့်ရေးကိုတန်ဖိုးထားလေးစားတာတွေဖြစ်စေဖို့အတွက်American Soya ရဲ့ပိုင်းဖြတ်ဆောင်ရွက်ချက်တွေအပေါ်မှာကျွန်တော်တို့ကတော့ဂုဏ်ယူပါတယ်
Human rights it's something we're very proud of.
Yeah, another question is about the
နောက်မေးခွန်းကတော့ဒီ SDN ဆိုပြီးတော့တည်ကြတဲ့ American ပြည်တော်စုကအမိမဲစီရင်သတ်မှတ်ထားတဲ့ကိစ္စပါမြန်မာနိုင်ငံမှာကနှစ်ပေါင်းများစွာဆွေချိုးရေးအောက်မှာ Crony စီးပွားရေးကအားကောင်းခဲ့တော့အခုချိန်မှာလည်းဒီမြန်မာစီးပွားရေးပေါ်မှာသူတို့ကဩဇာကြီးနေတော့မှာဒါကြောင့်မလို့အခုလိုမျိုးမြန်မာနိုင်ငံနဲ့ပတ်သက်လို့ American ပြည်တော်စုကအမိမဲစီရင်သတ်မှတ်ထားတဲ့ကိစ္စကြောင့်America မြန်မာကုသမှုတိုးမြင့်လာတဲ့အပေါ်မှာပြဿနာဖြစ်စီမယ်လို့ထင်ပါလား
America as I said has eased 80% or so of the sanctions and
ကျွန်တော်ပြောသလိုပါပဲ American ကဒဏ်ခတ်ပိတ်ဆို့မှု80ရာခိုင်နှုန်းကိုလျှော့ပေးခဲ့ပါပြီ။ကျန်20ရာခိုင်နှုန်းကအသေးချာကိုရည်ရွယ်ပြတ်မှတ်ထားတဲ့အရေးယူမှုမျိုးဖြစ်ပါတယ်။သမရအကြံပေးလုပ်နေတဲ့ဘန်ရုတ်ပြောခဲ့သလိုပါပဲဒီအရေးယူဒဏ်ခတ်မှုတွေကိုကျွန်တော်တို့လည်းမရှိစေချင်ပါဘူး။ကျန်တဲ့အရေးယူမှုတွေဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုပို့ပြီးတော့မြန်ဆန်စေဖို့နဲ့အနောက်ရှက်အဟန်တာဖြစ်နေသူတွေကိုအသေးချာပြစ်မှတ်ထားကိန်းတွယ်တာဖြစ်ပါတယ်။ဒီကိစ္စမှာဒီမှာရှိတဲ့အစိုးရနဲ့နီနီကက်ကက်ကိုညှိနှိုင်းဆောင်ရွက်နေတာပါ။ဒီနေရာမှာအမေရိကန်စီးပွားရေးလုပ်ငန်းတွေကိုမထိခိုက်စေဖို့လဲကြိုးပမ်းဆောင်ရွက်နေပါတယ်။အကောင်းဆုံးဖြစ်အောင်ကျွန်တော်တို့လုပ်နေပါတယ
်။ We try to make sure that American businesses aren't penalized in the process. We do our best to make sure that's the case.
မြန်မာစီးပွားရေးအပေါ်ဝန်ကြီးရဲ့အမြင်ကိုလည်းသိကြပါတယ်အခုဒီမြန်မာနိုင်ငံအပြောင်းလဲကိုကိုတွေ့လဲကြုံရသလိုအစိုးရဘိုင်းရောစီးပွားရေးဘိုင်းကခေါင်းဆောင်တွေနဲ့လည်းတွေ့ခဲ့ပြီးပါပြီမြန်မာစီးပွားရေးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲ
Well it's impressive because first of all Myanmar is part of ASEAN
လာလာကောင်းနေမြန်မာလေမြန်မာဟာအာဆီယံစိတ်ပိုင်းတစ်ခုပါအာဆီယံဒေသဟာအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဖက်ထဲမှာပါဝင်ပါလေဒါ့အပြင်အာဆီယံဟာဖွံ့ဖြိုးမှုအမြင့်ဆုံးဖြစ်လာတဲ့ဒေသတစ်ခုပါ ရန်ကုန်မြို့ကဆိုရင်2025ဆိုရင်ကမ္ဘာလူကြီး50ခန့်လုံးဟာလေရင်ခရီး9နာရီစီးပြီးတော့ရောက်လာနိုင်တဲ့အချက်အချာနေရာဖြစ်လာပါလိမ့်မယ်။ဒါဟာကမ္ဘာရဲ့အနာဂတ်မှာဖွံ့ဖြိုးလာမယ့်အနေအထားပါ။ခုဆိုရင်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုကို800ခန့်လုံးတိုးတက်လာမယ်လို့တွက်ဆထားပါတယ်။ဒီကနေဆက်ပြီးတော့တိုးတက်လာမယ်လို့ထင်ပါတယ်။အခုကစီးပွားရေးအခြေခံအဆောက်အဦတွေလိုအပ်နေပါတယ်။ညီနစ်မြန်မှုတွေပူလာဖို့အတွက်စီမင်းလုပ်ထုံးအတော်များများကိုပြန်လည်ပြင်ဆင်ဖြေလျှော့ရတာဆိုတာကိုအစိုးရကလည်းသဘောပေါက်ပါတယ်။ဒါကိုအစိုးရအနေနဲ့အသေးချာဆောင်ရွက်နိုင်မှာပါ။ကျွန်တော်တို့ဘက်ကလည်းအနီးကပ်ဆုံးကူညီဆောင်ရွက်နေပါတယ်။စွန့်ဦးတီထွင်လုပ်ငန်းရှင်အတိုင်းဝိုင်းတွေ၊စမ်းသစ်တီထွင်ကျန်းဆောက်သူတွေနဲ့လည်းကျွန်တော်တို့တွဲဖက်ဆောင်ရွက်နေပါတယ်။စီးပွားရေးခွင်လန်းတွေကတော့အတော်ကြီးကိုစိတ်လှုပ်ရှားစရာကောင်းပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကကျွန်တော်ဒီကူရောက်ခဲ့ပါတယ်။အခုပြန်လာတဲ့အခါမှာနှိမ်ယံမှုတွေနဲ့စွမ်းအားကောင်းကောင်းနေရှိနေတယ်ဆိုတာခံစားမိပါတယ်။ပြောင်းလဲရွေ့ရှားသွားတဲ့အတိုင်းပြည်တစ်ခုလို့ခံစားမိပါတယ်။နောက်တစ်ခါပြန်ရောက်လာရင်ဘယ်လိုအခြေအနေဖြစ်မလဲဆိုတာကလည်းစိတ်လို့ရှားစွာနဲ့စောင့်ကြည့်ကြပါတယ်
And I'm very excited to see what it'll look like when I'm back the next time.
Yes, but ဒါပေမဲ့မြန်မာစီးပွားရေးပညာရှင်အချို့ပြောတာကတော့အစိုးရတစ်ဖက်ကစီးပွားရေးမူဝါဒသေးစိတ်ထုတ်ပြန်ပြီးဖို့နောက်ကျနေတဲ့နောက်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ပြင်ဆင်ဖွဲ့စည်းတာကလည်းနောက်ကျခဲ့တဲ့ဆိုပြီးတော့ဝေဖန်မှုတွေရှိပါတယ်။အစိုးရတည်းရဲ့ဒီစီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်တဲ့ခြေလှမ်းအပေါ်မှာရောဘယ်လိုယူဆပါလဲ
I spoke to almost every one of their leading economic ministers and I'm convinced that everything is heading in the right direction they're dealing with
စီးပွားရေးမှာတာဝန်ယူရတဲ့ပြည်ထောင်စုဝန်ကြီးအားလုံးနဲ့ကျွန်တော်စကားပြောဖြစ်ပါတယ်။ခြေနေကတော့လမ်းကြောင်းမှန်ပေါ်မှာရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ်။ရှုပ်ထွေးနေတဲ့ခြေနေတွေကိုသူတို့ကင်တွေနေရပါတယ်။အကြမ်းတွေကလည်းကြီးကြီးမားမားဖြစ်လာဖို့အတွက်စတင်လှုပ်ဆောင်နေကြပါပြီ။စောရာနောက်ကျတာတွေအပေါ်မှာကျွန်တော်မှတ်ချက်မပေးလိုပါဘူး။ဒါပေမဲ့သူတို့အနေနဲ့ဘယ်ကိုသွားရမလဲဆိုတာနားလည်ကြပါလိမ့်မယ်။ဒါကြောင့်လမ်းကြောင်းမှန်ပေါ်မှာရှိတယ်လို့ကျွန်တော်ကယုံကြည်စေပါတယ်။
And they seem to me to be on the right path to getting there.
Yeah, my last question about the Myanmar war.
နောက်ဆုံးမေးခွန်းမှာဒီမြန်မာနိုင်ငံဟာဆီယိုချွေအောက်မှာ250ပိတ်လောင်ခံခဲ့ရပါတယ်။ဖြစ်ရှင်းစရာပြဿနာကလည်းအများကြီးကိုရှိပါတယ်။အစိုးရတဲ့အနေနဲ့ငြိမ်းချမ်းရေး၊နောက်လူခွင့်ရေး၊နောက်အခြားနိုင်ငံရေးကိစ္စတွေကိုဖြည့်ရှင်းနေတဲ့အချိန်တပြိုင်တည်းထဲမှာစီးပွားရေးဖွံ့ဖြိုးမှုကိုကင်တွယ်သွားနိုင်မယ်လို့ထင်ပါလား၊ယူဆပါလား
။ You know when Aung San Suu Kyi was elected in a landslide.It was an amazing moment in history.
ဒေါ်စန်းစုကြည်ကရွေးကောက်ပွဲမှာအပြတ်သက်အနိုင်ရခဲ့တာပါ။တမိုင်းမှာအံ့ဩစရာကောင်းလောက်တဲ့အချိန်ဖြစ်ပါတယ်။ဒီမိုကရေစီခေါင်းဆောင်တူဦးနဲ့အတူဒီမိုကရေစီအသက်ဝင်မွေးဖွားလာတာဆယ်စုနှစ်တွေအတွင်းမှာဒါပထမဆုံးအချိန်ပါ။အခြေအနေကောင်းတွေဖြစ်လာဖို့အတွက်ကျွန်တော်တို့ဘက်ကအတက်နိုင်ဆုံးကူညီပေးလိုပါတယ်။ဒေါ်စန်းစုကြည်နဲ့အနီးနီးကပ်ကပ်ဆက်ဆံနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့လာမယ့်စက်တင်ဘာလတည်းကျရင်အမေရိကန်သမ္မတနဲ့ဝါရှင်တန်မှာတွေ့ဆုံမှုရှိတာဟာအတော်လေးစိတ်လှုပ်ရှားစရာပါ။ကျွန်တော်တို့နဲ့အတူလှုပ်ဆောင်စရာတွေအများကြီးရှိပါတယ်။ခင်ဗျားပြောတာရဲ့တစ်ဖက်ကအခွင့်အလမ်းတွေရှိတယ်ဆိုတာလည်းကျွန်တော်ပြပါရစေ။ကဘာကြီးနဲ့ထိဆက်ဆက်ဆံမှုအခွင့်အလမ်းတွေရှိလာပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလာဖို့အတွက်အခွင့်အလမ်းတွေရှိပါတယ်။နိုင်ငံဝင်ငွေရမယ့်စီးပွားရေးပုံစံအမျိုးမျိုးကိုဖန်တီးလို့ရမယ်။အလုပ်ကံတွေဖန်တီးလို့ရပါတယ်။အတော်လေးစိတ်လှုပ်ရှားစရာအချိန်အခါကောင်းပါ။ဒေါ်စန်းစုကြည်ဟာအပြောင်းလဲအတွက်အားကြီးတဲ့တမူထူးတဲ့ခေါင်းဆောင်ပ
ါ။It's hard to imagine a more dynamic and capable leader than Aung San Suu Kyi.
မြန်မာနိုင်ငံဟာမကြခင်အချိန်အတွင်းမှာ American ရဲ့ GSP ဒီကုန်သွယ်မှုအထူးအခွင့်အရေးရတဲ့နိုင်ငံတနိုင်ငံဖြစ်လာနိုင်ခြေရှိပါလား?
Well, it's a great question. I know that it is a topic of
ကျွန်တော်နေပြည်တော်ကိုရောက်တုန်းကပြည်တော်စုဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးစဉ်မှာဒီကိစ္စဟာထိတ်တန့်အကြောင်းအရာတစ်ခုဖြစ်ပါတယ်။ American ပြည်တော်စုဘက်ကဒီကိစ္စနဲ့ပတ်သက်လို့အတော်လေးတက်တက်ကြွကြွရှိပြီးတော့တုံ့တက်မှုတွေလုပ်နေပါတယ်။ဒီကိစ္စအပေါ်မှာလည်းဝန်ကြီးတွေဘက်ကစိတ်ဝင်စားမှုရှိပါတယ်။ဒါဟာဦးစားပေးဆွေးနွေးကြတဲ့အကြောင်းကိစ္စပ
ါ It is certainly on our list of priorities to discuss.
ချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်
ကျေးဇူးတင်ပါတယ် Thank you very much for your time. Thanks.
ဒါကတော့ American company တွေမြန်မာနိုင်ငံမှာပိုးပြီးတော့ယင်းနှိမ့်နှံနှံရေးအခြေအနေတွေကိုလာရောက်လေ့လာတဲ့ American လက်ထောက်နိုင်ငံသားရေးဝန်ကြီးကိုကိုတားညွန့်ဦးကတီးတန့်တွေ့ဆုံပြီးတော့စီစဉ်တင်ဆက်ထားတာဖြစ်ပါတယ် VOA American အတန်းကတင်းနာနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ဆုံးပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီတောဒရှင်တို့ဆက်လက်နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နံနက်ခင်းအစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
တီတီကြကြခန်းခန်းလလုံးတိုင်ကြားနိုင်မှအေးအေးယူပေးရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်လက်ပေးသူနဲ့လက်ယူသူနှစ်ဦးသဘောတူကိစ္စတွေအတွက်ဘာမှလုတ်ကင်ဆောင်ရွက်လို့မရနိုင်တဲ့သဘောလဲ
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်တွင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်ဒါအပြင်ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်နားဆင်နိုင်ကြပါပြီခင်ဗျာ
လာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုပြောပြချင်ပါတယ်။ Hansi English ဆိုတဲ့တော်ရရှင်ကတော့ VOE ကိုနားဆင်လာခဲ့တာဆယ်စုနှစ်တော်တော်များများရှိခဲ့ပါပြီတဲ့။
VOA ကိုနားထောင်လာခဲ့တာရာစုနှစ်ထွက်ကျော်ရှိပါပြီ VOA ကသတင်းအမှန်တွေကိုကြားသိနားထောင်ခွင့်ရနေလို့ကဘာကြီးဘာဖြစ်နေသလဲဗမာပြည်ကြီးဘာဖြစ်နေသလဲတိရကြားရမတ်ဆရာကဏ္ဍအစုံကဘ ഹു တုတရအတိအမြင်တွေတိုးပွားအတွေ့အခေါ်တွေရင့်ကျက်မြင့်မားလာရလို့ VOA ရဲ့ကျေးဇူးကကြီးမားပါတယ်ဗျာဝိုင်းတော်သူဝိုင်းတော်သားများကြားမှာကြပါစေအသက်အရာကျော်ရှေ့ကြပါစေ
ရာစုနှစ်ထွက်ကျော်နားဆင်လာတယ်ဆိုတော့ဒီတော်ရရှင်နားဆင်တဲ့တက်တန်းက250မကတော့ပါဘူးနော်တော်တော်ကိုရှေ့ကြပြီးတော့ VOE ကိုတက်ဆိုင်မဲ့မဲ့ပုံမှန်အားပေးတဲ့သောရရှင်မယ်ဆိုတာသိလိုက်ရပါတယ်။သူ့လောက်မကြမိမဲ့လည်း VOE ကိုတော်တော်ကြကြနားဆင်ပါတယ်ဆိုရင်နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်။လင်းလင်းဆိုတဲ့သောရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီတဲ့။သတင်းတင်ပြပုံကိုအရင်နှစ်သက်မိပါတယ်လို့ရေးလာပါတယ်။ကျေးဇူးပါရှင်။အခုလိုမျိုးနှစ်ရှည်လာများအားပေးလာတဲ့သောရရှင်ရဲ့အားလုံးကိုလည်းအထူးကျေးဇူးပါလို့ထပ်ပြောချင်ပါတယ်။မတ်သိန်းကြီးဆိုတဲ့သောရရှင်ကတော့
VOA ကိုအမြဲတမ်းအားပေးနားထောင်နေတဲ့မြန်မာပရိသတ်တို့ပါ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေကိုစိတ်နှစ်သက်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားများကိုစိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေလို့ဆုတောင်းပေးလျက်ပါမြန်မာပြည်သူပြည်သားတွေကိုအမြင့်ကျယ်အောင်အသိပညာတွေတိုးပွားအောင်နှစ်ပေါင်းများစွာအကူအညီတွေပေးနေတဲ့ VOA အမြဲအားပေးနေပါတယ်ကျေးဇူးလည်းတင်ပါတယ်ရှင
်မတ်သိန်းကြီးဆိုတဲ့တော်ရရှင်ကလည်း VOA ကိုနှစ်ပေါင်းများစွာနားဆင်အားပေးလာတဲ့တော်ရရှင်တယောက်ဖြစ်ပါတယ်။ဟုတ်ကဲ့ပါမသိန်းကြီး။ VOE အစီအစဉ်တွေကိုနားဆင်အားပေးတယ်လို့မျိုးကျွန်တော်တို့ VOE မြန်မာပိုင်းကရုပ်မြင်သံကြားအစီအစဉ်အခုနှစ်ပိုင်းတွေအတွင်းမှာတင်ဆက်ပေးနေတာမလို့ရုပ်မြင်သံကြားအစီအစဉ်ကိုလည်းဖမ်းယူကြည့်ရှုပါလို့ပြောချင်ပါတယ်နော်။ TV ကနေပြီးတော့ဓာတ်ရိုက်ဖမ်းယူကြည့်ရှုဖို့မလွယ်ဘူးဆိုရင်လည်းကျွန်တော်တို့ Facebook စာမျက်နှာမှာကြည့်ရှုလို့ရပါတယ်ရှင်။ VOE အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်ကြော်ထွန်းထွန်းကတော့ထိုင်းမြန်မာနယ်စပ်ကအရွှေပြောင်းအလုပ်သမားတူဖြစ်ပါတယ်။သူကလည်းထိုင်းဘက်ကနေပြီးတော့ Facebook ကနေတက်ဆက် VOA အစီအစဉ်တွေကိုဖန်ယူနားဆင်သူပါ
။ဒီနေ့စာရေဒီယိုအသံဖိုင်တွေကို Facebook ပေါ်မှာနားဆင်နိုင်ရင်အတော့ကိုအဆင်ပြေပါမယ်။ Facebook ကို Time က SIM card နဲ့မြန်မာပြည်က SIM card တိုင်းမှာရနိုင်တာမို့လို့ကျွန်တော်တို့လိုအလုပ်သမားတွေအမြဲနားထောင်နိုင်ပါတယ်။ဓာတ်ရိုက်မရရင်လည်းအစီအစဉ်ပြီးပြီးချင်းဆိုရင်လည်းအဆင်ပြေပါတယ်။ Internet ဖို့အမြဲမတက်နိုင်လို့ပါ။မရရင်လည်းစိတ်မဆိုးပါဘူး။VOA ကိုအမြဲအားပေးနေပါတယ် VOA ဝိုင်းတော်သားတွေစိတ်ချမ်းသာကိုကြမ်းပါပြီးနှစ်သက်မှာပျော်ရွှင်စွာနဲ့တာဝန်ထမ်းဆောင်နိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာ
အင်တာနက်ဖို့အမြဲတမ်းမတက်နိုင်လို့ဆိုတာကိုနားလည်ပါတယ်နော်အခုလိုမျိုးတက်နိုင်သမျှ VOA စီစဉ်တွေကိုနားဆင်ဖန်ယူအားပေးတယ်ဆိုတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်ကိုကျော်ထွန်းထွန်းနဲ့ဒီမြန်မာထိုင်းနယ်စပ်ကရွှေပြောင်းအလို့သမားတွေလည်းစိတ်ချမ်းသာကိုကြမ်းပါပြီးတော့အလုံငန်းကိုင်ငန်းနေအဆင်ပြေပါစေလို့ VOA အဖွဲ့သားတွေပြန်ပြီးတော့ဆုတောင်းပေးပါတယ်ရှင်အခုတော့တော်ရရှင်တွေကိုနောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်။ American Billboard Hot 100ဆုံးတေးနံပါတ်100ဆင်းမှာဒီတစ်ပတ်နံပါတ်1ချိတ်တဲ့သတင်းလေးပဲဖြစ်ပါရဲ့ရှင်။
သချင်းကောင်းစဉ်က Cheap Thrills ဖြစ်ပြီးတော့ Australia တည်းတည်းဆိုစီယာဖာလာရဲ့ခုနှစ်ချက်မြောက်တည်းပြား This is Acting ဆိုတဲ့တည်းပြားတွေကဖြစ်ပါတယ်2016ခုနှစ်မှာထွက်တဲ့တေးတဲ့ပြားဖြစ်ပြီးတော့အဲ့ဒီတချင်းကိုတော့အစီအရနဲ့ American တေးထုတ်လုပ်သူ Greg Carsten တို့ပူရဲပြီးတော့ရေးဆက်ထားတာပါတီးလုံးပြန်တီးပြီးတော့ remix လုပ်တော့ American နာမည်ကျော်အဆိုတော် Sean Paul က Jamaican Reggae Hand ဂီတာနဲ့ဝင်ပြီးတော့သီဆိုပေးထားတာဖြစ်ပါတယ်အဲ့ဒီတချင်းက Pop ဂီတာအမျိုးအစားဖြစ်ပြီးတော့တီးတီးကြပ်ကြပ်ပြောရမယ်ဆိုရင်တော့ Electro Pop အမျိုးအစားလို့ပြောနိုင်ပါတယ်ဒီတချင်းကို Rihanna ရဲ့ Anti တေးတဲ့ပြားအတွက်ရည်ရွယ်ပြီးရေးတာဖြစ်ပေမဲ့ရီဟာနာကမလို့ချင်ဘူးဆိုလို့ဆီယာကသူ့ရဲ့ကိုပိုင်အခွေမှာထည့်သုံးလိုက်တာပါသူ့ရဲ့တချင်းကပေါက်သွားပါတယ်နော် Rolling Stone Magazine ကတော့ဒီတချင်းဟာပါတီတချင်းမျိုးတစ်ပုဒ်ဖြစ်တယ်လို့ဆိုပြီးတော့ The Guardian သတင်းစာကလည်းပါတီမှာဖွင့်ဖို့ဖွင့်ပြတဲ့တချင်းတစ်ပုဒ်ပါလို့ဆိုထားပါတယ်ဒီတချင်းကကနေဒါပြင်သစ်ဂျာမနီစပိန်ဆွီဒင်အပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်မှာနံပါတ်1ရောက်ပြီးတော့တခြားနိုင်ငံအများပြားမှာလည်းနံပါတ်10ထဲဝင်ပါတယ်ဒီတဲ့ချင်းကဟိုတယ်လောကပဲနံပါတ်3ချိတ်လို့တော်ရရှင်တွေကိုကျွန်မဒီမြန်မာပြည်ကပေးစာများအစီအစဉ်မှာပဲဖွင့်ပြထားပြီးသားလည်းဖြစ်ပါတယ်အခုနံပါတ်1ပထမဦးဆုံးချိန်နဲ့ရောက်လာလို့နောက်ထောင်လာရသေးတဲ့တော်ရရှင်တွေအတွက်ပြန်ပြီးတော့ဖွင့်ပြပေးကြပါတယ်ရှင်ဆီယာနဲ့ရှောင်းပေါ်တို့ရဲ့ Cheap Thrills ဖြစ်ပါတယ်ရှင
် Up with it girl rock with it girl show them it girl with a bang bang bounce with it girl dance with it girl get with it girl with a bang bang
come on come on turn the radio
to the floor and me see your energy because me not play no hide and seek. Pop is the thing you ever make me feel way, girl. Free! Cause anytime you whine and catch it, this is like
the bullet of a booty for repeat, girl. Cheap thrills, we have to tell you now, sing it, I have. My mother, it's it, Dora, sing it, my mother, it's 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 it. A girl, Dora, sing it, yin, point, sorry, go, be up, be up, be up, be up, အဲ့တော့ရှင်ရဲ့ရင်ဖွင့်စာတွေကိုမပြောပြပေးခင်မှာအခုကျမတို့ VOE ကနေအစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုရဲရေးလာတဲ့ပခုတ်ကသောရရှင်ကြော်စွာရဲ့စာကိုပြောပြပေးချင်ပါတယ်
။တာသူလယ်သမားတွေရဲ့တိုင်းဆက်ခံမြေရာနဲ့ပတ်သက်တဲ့ဆွလွတ်ဆိုင်ရာဥပဒေနည်းဥပဒေညွှန်ကြားချက်အမိန့်ပြန်နှံတွေကိုပညာရှင်ဆွေးနွေးကြများတင်ဆက်ပေးနိုင်မှာကမျှော်လင့်နေပါကြောင
်းဟုတ်ကဲ့ပါပခုတ်ကကိုကြော်စွာကတိုင်းဆက်ခံမြေရာနဲ့ပတ်သက်တဲ့ပညာရှင်တွေဆွေးနွေးခန်းလေးတွေတင်ဆက်ပေးနိုင်ဖို့မျှော်လင့်ပါတယ်လို့ရေးလာပါတယ်ဒီသောရရှင်ရေးလာတဲ့အချိန်မှာတိုက်တိုက်ဆိုင်ဆိုင်ပါပဲရှင်ကျမတို့စီကိုဆက်သွယ်ပြီးတော့ဒီလေယာဉ်မြေတိမ်းတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တောင်သူလယ်သမားတွေကြုံနေရတဲ့အခက်အခဲကိုရှင်းဖွင့်ခြင်းပါတယ်ဆိုပြီးတော့သောရရှင်တယောက်ဆက်သွယ်လာတာမလို့ဒီသောရရှင်ရဲ့ရှင်းဖွင့်ချက်ကိုဝေမျှပေးခြင်းပါတယ်နော်ဝါခမရွှေလောင်းတိုင်တွေကလယ်သမားတူဖြစ်တဲ့ကိုထစ်ထစ်ရှင်းဖွင့်လာတာဖြစ်ပါတယ်လယ်သမားတွေရဲ့အကျိုးကိုကိုစားပြုဖို့ဖွဲ့စည်းထားတဲ့အဖွဲ့ထဲမှာလယ်သမားတွေရဲ့ကိုကြိုးစည်းပွားမငဲခွက်သူတွေကိုထည့်ထားတာကိုဖြူရီကတစင်သက်ဆိုင်ရာတည်စေခြင်းလို့ရင်ဖွင့်ကြပါတယ်ဆိုပြီးတော့ကိုထစ်ထစ်ကိုယ်တိုင်ရင်ဖွင့်လာပါတယ
်ဒီလ31ရက်နေ့ကကျွန်တော်တို့ရှီလောင်းမှာနေရာမြေပြန်ပြန်ပြည့်ရည်ဆိုပြီးတော့ကော်မတီတရဖွဲ့တယ်အဲ့ဒီလိုဖွဲ့တဲ့နေရာမှာကျွန်တော်တို့ရှီလောင်းမှာကြားတဲ့အခါကျတော့လယ်သမားအများစုကိုမဖိတ်ဘဲနဲ့ဒီနေရာမြေကော်မတီဖွဲ့မယ်ဆိုတဲ့ပုံစံကြီးကသူတို့နဲ့ပတ်သက်တဲ့သူတွေကိုဖိတ်ပြီးတော့မှ မယ်။မယ်နီကော်မတီကိုဖွဲ့လိုက်တယ်။ဖွဲ့လိုက်တဲ့အချိန်မှာလေမယ်နီတင်ထားတဲ့သူအများစုကမယ်နီကော်မတီထဲမှာပြောင်းဝင်နေတဲ့အတွက်ကျွန်တော်တို့အုပ်ချုပ်ရေးလုပ်လို့ကျွန်တော်တို့ကစောင့်ကြတဲ့လေမတီလက်မှတ်ထိုးပြီးတင်ထားလိုက်တယ်။အဲဒီလိုတင်ထားလိုက်တဲ့နေရာမှာသူတို့ကကျွန်တော်တို့ပြန်လည်တင်ဆက်ပေးလို့မရဘူးဆိုပြီးတော့မှကျွန်တော်တို့ဖရီအုပ်ချုပ်ရေးစီးရကျွန်တော်တို့ပြန်ပြောလိုက်တယ်။အဲ့ဒီမျိုးအုပ်ချုပ်ရေးမှုကိုအကောက်ကွက်တယ်ဆိုပြီးလေသမားတွေတန်းစီပြီးတော့တွားပြောထားတာမနေဘူး။ကျွန်တော်တို့ကောက်ကွက်တယ်နှုတ်နဲ့ကျွန်တော်တို့ကောက်ကွက်တယ်ဆိုပြီးတော့မှအဲ့ဒီမျိုးပဲညနေ၄နာရီလောက်ကနေည၈နာရီလောက်ကိုကြော်ပြီးတော့ကောက်ကွက်တယ်။နောက်လွတ်တော်ကူစလေဦးတဲ့လေသမားတွေကူတိုင်းကဒီတိုက်ရိုက်လာပြီးတော့မှဦးထေအောင်လည်းကျွန်တော်တို့ကောက်ကွက်တယ်ဒီအခေါ်ကိုလုံးဝမကြိုက်ဘူး။ကောက်ကွက်တယ်လုံးဝမကြိုက်ဘူးဆိုတော့အများကြီးကတန်းစီပြီးပြောတယ်။အဲ့ဒီအတွက်ကျွန်တော်တို့ခါးရေးတင်ပါဘူးသူတို့အားလုံးထောက်ခံတယ်။ကျွန်တော်တို့ကဒီလိုတော့ကိုယ်စီနဲ့နှစ်ဦးလေကျွန်တော်တို့ကစတင်လိုက်တယ်ဒေါမီနီစံနဲ့ဦးထေအောင်လို့ပေါ့နော်ကျွန်တော်တို့တိုင်းဒေသကြီးတင်နဲ့ပြည့်ပဲလို့တော့ကိုယ်စီနဲ့စတင်လိုက်တယ်ကျွန်တော်တို့တော့ဒီဥစ္စာတွေမကြိုက်ပါဘူးဒီလူတွေအများစုကနေရာမြေသိမ်းတဲ့သူတွေဖြစ်တဲ့အတွက်ကျွန်တော်တို့နေသမားတွေကနေပြီးတော့မှအတိုက်အချင်းဆုံးသူတွေပြန်လဲရွေးချယ်ပေးပါလို့ကျွန်တော်တို့ကတင်ပြထားတယ်ဒီနေ့ဆယ်ရက်ကျော်သွားပြီဖြစ်တဲ့အတွက်31ရက်နေ့ဆိုတော့ဒီနေ့ဆယ်ရက်ကျော်သွားပြီဘလူးမကျွန်တော်တို့အောက်ချီပြီးပြန်လဲဖွဲ့စည်းဖို့အတွက်ညွှန်ပြတာလည်းမရှိဘူးဟိုပြန်လဲဖွဲ့စည်းပြီးတာလည်းမရှိပါဘူးခင်ဗျ
ဒါကတော့ view ရေသောရရှင်ချွေလောင်းတိုက်နယ်ကလဲလုတဲ့ကိုတီတီကိုရိုင်းရင်ဖွင့်သွားတာဖြစ်ပါရဲ့ရှင်။ကဲသောရရှင်နေရင်ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။တေးတောင်းလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ရှင်။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ကျောင်းလာတဲ့သောရရှင်တယောက်ရဲ့ဆောင်းကိုဆက်ပြီးဖော်ပြပေးကြပါလိမ့်ရှင်။မလေးရှားနိုင်ငံကွာလာလမ်ပေါ်မြို့တော်မှာနေထိုင်နေတဲ့ဦးထွန်းမြင့်တေးတောင်းလာတာဖြစ်ပါတယ်။ဦးထွန်းမြင့်ကဩစတြေးလျကဒေါ်ဆန်းလှဦး၊ဂျပန်ကဒေါ်မေသက်ထေ၊နောက်ပြီးတော့စင်ကာပူကကိုကျော်သူ၊ရခိုင်ပြည်နယ်မြောက်ဦးမြို့ကမဆန်းအေးသူ၊ရခိုင်ပြည်နယ်မောင်းတော့ကကိုဆိုးဝင်း၊ဘူးသီးတောင်ကကိုသာထွန်းလှ၊ကြောက်ဖြူကမနုနုခိုင်၊အေရီတိုင်းဟင်္ဒရာမြို့ကမေကောင်းကင်၊ရခိုင်ပြည်နယ်ကွာမြို့ကကိုတန်းထင်းနဲ့မလှငယ်ရခိုင်ပြည်နယ်တန်ရွဲမြို့နယ်ငက်ပလီကကိုမြင့်သူနဲ့မက်ခင်မျိုးမြင့်နယ်ပြော့ရန်ကုန်ကကိုစိုးသိန်းနဲ့ကိုအောင်မြင့်ကျော်တို့အတွက်ပါဆိုပြီးမြစ်တာတိလက်ဆောင်တစ်ပုတ်ပါပါရရှင်ဒီတော့ဒီတစ်ပတ်တော့နီနီခင်စော်တည်ဆူထားတဲ့တခြင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်အနည်းအောင်ဆိုတဲ့တေးတက်ပြားတဲ့ကကဲပဲဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်ဒီတောင်းတဲ့သောရရှင်တွေရောတေးချစ် view သောရရှင်တွေအားလုံးရောဒီတခြင်းလေးကိုနှိမ့်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်အောင်နော်
แม่กะเลยนั่นในใจละมูยะนนวนนาวดอกเมไว้พาก็เหยลุตวาละมูมันโนมันตีเดแม่กะเลยน่ะชมเปลยาออนเนฉันได้เต็มเวลาเนตุลินวยเดตุลิชวยเดตุลิเกเดเสกกูยันจุยรีเดมันคงจะยัดยาเบเวมันเล่นใจในเสกกุยใหญ่ใหญ่เนอาบดูมาเลเว
မင်းခင်ဆောင်တည်ဆူထားတဲ့ကဲပဲဆိုတဲ့တခြင်းလေးဖြစ်ပါလေရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းနှလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင
်။ဘာအေးဒနာကျော်စီစဉ်တဲ့ဆက်တဲ့မြန်မာပြည်မှပေးစာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်နဲ့ပတ်သက်ပြီးတော့ကြီးညာချက်ကိုနားဆင်ကြပါအောင်ခင်ဗျာ
မနက်ငယ်နေ့ကစီးပွားရေးလုပ်ငန်းတွေကုန်ထုတ်လုပ်ငန်းတွေဟာစားသုံးသူတွေပေါ်ဘယ်အတိုင်းအတာထိတာဝန်ယူမှုတာဝန်ခံမှုရှိနေပါပြီလဲဘာတွေများထပ်ပြီးတော့ပြုပြင်တောင်းလဲစရာတွေရှိနေပါသေးတယ်လဲအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လဲဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပေးပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
အင်္ဂါနေ့ရက်တိုက်ရိုက်လီလိုင်းအစီအစဉ်မှာဝင်ရောက်ပြီးတော့ဆွေးနွေးလို့သူတွေ VO ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဆရာစီဒူအောင်မြင့်ကတင်ဆက်ထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာအဂတိလိုက်စားမှုတိုက်ဖြည့်ရေးလုပ်ငန်းဘာကြောင့်မအောင်မြင်ရတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးကြည့်ပြမှာပါမတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
အဂတိလိုက်စားမှုကကင်ဆာယောဂါလို့အမည်တွေ့နေပြီးနိုင်ငံတကာအလဲမှာလဲနာမည်ဆိုးနဲ့ကြော်ကြားနေတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့2014နှစ်ဆန်းကလေးကအဂတိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ဆိုတာဖွဲ့စည်းထားခဲ့ပြီဖြစ်ပါတယ်။ကော်မရှင်ဖွဲ့စည်းပြီးခဲ့တာနှစ်နှစ်ကျော်ကြာလာတဲ့ဒီကနေ့အချိန်မှာတော့အရင်ဆိုးရလက်ထက်ကစပြီးဆောင်ရွက်ခဲ့တဲ့အဂတိလိုက်စားမှုတိုက်ဖြည့်ရေးလုပ်ငန်းအောင်မြင်မှုမရတာတွေ့ကြရပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့နဲ့10ရက်နေ့တွေမှာတော့ပြည်သူ့လွှတ်တော်မှာဒီကိစ္စကြေကြေပြန့်ပြန့်ဆွေးနွေးခဲ့ပြီးအဆိုရအနေနဲ့အဂတိလိုက်စားမှုကိုထိထိရောက်ကင်တွယ်ဖြေရှင်းဆောင်ရွက်ဖို့အဆိုတစ်ခုဆုံးဖြတ်ခဲ့ကြပါတယ်။အဂတိလိုက်စားမှုတိုက်ဖြည့်ရေးမအောင်မြင်တာတွေနဲ့ပတ်သက်ပြီးကော်မရှင်ကဘယ်လိုဖြေရှင်းချက်ပေးသလဲအမတ်တွေကဘလို့အကြံပေးကြသလဲမြန်မာနိုင်ငံမှာအဂတိလိုက်စားမှုရော့နေသွားစေရေးအတွက်ဘာတွေဆောင်ရွက်ဖို့လိုမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပြည်သူ့လွှတ်တော်အစည်းအဝေးနှစ်ရက်တာကာလအတွင်းမှာတက်မတော်သားတွေအပါအဝင်အမတ်စုစုပေါင်း32ယောက်ကမြန်မာနိုင်ငံရဲ့အဂတိလိုက်စားမှုပြဿနာတွေကိုဗတ်စုံတောင်းဆောင်ကနေဆွေးနွေးတင်ပြသွားခဲ့ပါတယ်ဒီဆွေးနွေးတင်ပြချက်တွေနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးမြဝင်းကလွှတ်တော်ရင်းပြန်ပြီးရှင်းလင်းတင်ပြပါရယ်သူရဲ့ရှင်းလင်းတင်ပြချက်တွေကိုအနှစ်ချုပ်လိုက်ရင်မြန်မာနိုင်ငံမှာအဂတိလိုက်စားမှုဖြစ်ပေါ်နေတာနှစ်တွေအများကြီးကြာနေပြီဖြစ်တဲ့အကြောင်း2014ခုနှစ် February လမှာအစိုးရကအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဆိုတာဖွဲ့စည်းပေးခဲ့ပြီးသူ့ကိုဦးဆောင်စေခဲ့ကြောင်းသူတို့အနေနဲ့တည်ဆဲဥပဒေဤဥပဒေတွေနဲ့အညီလုတ်ကင်ဆောင်ရွက်ခဲ့တယ်လို့ဆိုပါရယ် Transparency International ကထုတ်ပြန်တဲ့အညွှန်းကိန်းတွေအရ2012ခုနှစ်မှာနိုင်ငံပေါင်း186နိုင်ငံအနက်မြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုဟာအဆင့်182ဖြစ်ပြီး2014ခုနှစ်ရောက်တော့168နိုင်ငံမှာအဆင့်149ကိုရောက်လာတဲ့အတွက်အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာအာဂရီလိုက်စားမှုအခြေအနေအထိုက်အလျောက်ရော့ကျလာတယ်လို့ပြောပါတယ်သူတို့ကော်မရှင်အနေနဲ့အာဂရီလိုက်စားမှုနဲ့ပတ်သက်တဲ့တိုင်ကြားစာအများကြီးလက်ခံရပေမဲ့အမှန်တကယ်အရေးယူနိုင်တဲ့တိုင်ကြားစာနည်းနည်းလေးပဲရှိတဲ့အကြောင်းတိုင်ကြားစာအများစုကြီးဟာတပ်တွေအထောက်ထားမပါတာရေပုံရဆန္ဒတိုင်ကြားသူကိုစုံစမ်းတော့အမှန်တကယ်မရှိတာအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေအာဏာမတည်ခင်ကဖြစ်ပျက်ခဲ့တာဥပဒေနဲ့မသက်ဆိုင်တာတရားရုံးမှာစစ်ဆေးစဲနဲ့စစ်ဆေးပြီးဖြစ်တာအစင်းမြင့်အကြီးအကဲတွေစီလိမ့်မှုတိုင်ကြတာမှန်ကန်မှုမရှိတာစတဲ့အချက်တွေကြောင့်ကင်တွယ်အရေးယူလို့မရကြောင်းရှင်းပြပါရယ်တကယ်လဲအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့စည်းပြီးတဲ့နှစ်နှစ်ကျော်ကာလအတွင်းတိုင်ကြစာ2200ကျော်လက်ခံရခဲ့ပေမဲ့တကယ်စုံစမ်းစစ်ဆေးနိုင်တာကတော့19ခုလောက်ပဲရှိခဲ့တာပ
ါကော်မရှင်ဥက္ကဋ္ဌဦးမြဝင်းကအာဂတိလိုက်စားမှုပြဿနာကိုအခုတည်းပို့ပြီးဖြေရှင်းလို့တယ်ဆိုရင်ဥပဒေပြဋ္ဌာန်းချက်တချို့ကိုပြင်ဆင်ဖို့လိုမဲ့အကြောင်းကော်မရှင်မှာပါတဲ့စစ်ဆေးမှုတွေရဲ့အရေးချင်းမြင့်တင်ဖို့လဲလိုမဲ့အကြောင်းနောက်အရေးကြီးတစ်ချက်ကဥပဒေပါပြဋ္ဌာန်းချက်အရနိုင်ငံရေးယာထုလက်ရှိရှိသူတွေကိုလွှတ်တော်ပိုင်းကနေအရေးယူနိုင်တဲ့အကြောင်းရှင်းပြသွားခဲ့ပါတယ်။ဦးမြဝင်းရှင်းပြချက်တွေကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အရင်အစိုးရလက်ထက်မှာနိုင်ငံရေးယာထုလက်ရှိရှိကြတဲ့ဝန်ကြီးတွေ၊ဒုဝန်ကြီးတွေ၊ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေနဲ့ဝန်ကြီးတွေစတဲ့ပုဂ္ဂိုလ်တွေနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတွေရှိတယ်လို့ဝေဖန်မှုကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့ပေမဲ့အရင်လွှတ်တော်တွေဘက်ကတစုံတယောက်ကိုမှအရေးယူဖို့လုတ်ကင်ဆောင်ရွက်ခဲ့ခြင်းမရှိတာသတိပြုမိနိုင်ပါတယ်။နောက်တစ်ချက်ကအာဂတိလိုက်စားမှုကော်မရှင်ဟာဤဥပဒေအရတိုင်ကြားသူရှိမှတနည်းအားဖြင့်သက်စီအထောက်ထားနဲ့တကွ တည်တည်ကြကြခံခံလလုံးတိုင်ကြားနိုင်မှအေးအေးယူပေးရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်လက်ပေးသူနဲ့လက်ယူသူနှစ်ဦးသဘောတူကိစ္စတွေအတွက်ဘာမှလုတ်ကင်ဆောင်ရွက်လို့မရနိုင်တဲ့သဘောလည်းသက်ရောက်နေပါတယ်ဘလို့ပဲဖြစ်ဖြစ်အဂတိလိုက်ဆံမှုတိုက်ဖြတ်ရေးကိုထိထိရောက်ကင်တွယ်ဖြေရှင်းပေးဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုအတည်ပြုလိုက်ပြီးဖြစ်တဲ့အတွက် NLD အစိုးရအနေနဲ့ဒီကိစ္စကင်တွယ်ရပါတော့မယ်
ကော်မရှင်ဥက္ကဋ္ဌကိုယ်တိုင်ဝန်ခံထားပြီးဖြစ်တဲ့အတိုင်းမြန်မာနိုင်ငံမှာအာဂရီလိုက်စားမှုပြဿနာကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့ဖြစ်ပေါ်နေစေမှုတည်ထောင်စုအစိုးရအနေနဲ့စနစ်တကျကင်တွယ်ဖြေရှင်းရပါလိမ့်မယ်ဒီလိုကင်တွယ်ဖြေရှင်းရမှာ NLD အစိုးရတည်ငြိမ်မှုကိုမထိခိုက်စေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူဖြစ်စေမယ်လုပ်ငန်းရှင်တွေအပါအဝင်ပြည်သူလူထုအပေါ်ကြားရောက်နေတဲ့ဝင်တော့ဝင်ဖို့ရော်နေပပျောက်သွားစေမယ်မူဝါဒမျိုးချမှတ်အကောင့်ထဲဖော်ဖို့လိုပါတယ်ဥပမာအဖြစ်အာဂရီလိုက်စားမှုတိုက်ဖြတ်ရမှာဘယ်နယ်ပယ်တွေမှာဆောင်ရွက်မှာလဲစဉ်းစားရပါမယ်။အစိုးရအဖွဲ့တွေဝန်ထမ်းလောကအပြင်ကြီးမားတဲ့စီးပွားရေးလုပ်ငန်းတွေလုပ်ကိုင်ဆောင်ရွက်နေစေဖြစ်တဲ့တပ်မတော်ဘက်နဲ့တပ်မတော်ကစီမံခန့်ခွဲနေတဲ့ကာကွယ်ရေး၊တည်တယ်ရေး၊နယ်စပ်ရေးဝန်ကြီးဌာနတွေအထိကင်တွယ်မှာလား။ကင်တွယ်မယ်ဆိုဘယ်လိုကင်တွယ်မှာလဲဆုံးဖြတ်ထားဖို့လိုပါတယ်။မြန်မာနိုင်ငံမှာအာဂရီလိုက်စားမှုဆိုတာဟာအစဉ်ဆက်ဖြစ်ပေါ်ခဲ့တာဖြစ်လေတော့လက်ရှိကာလမှာဖြစ်ပျက်တာတွေကိုပဲကင်တွယ်အရေးယူမလားအရင်ကဖြစ်ပျက်ခဲ့တာတွေကိုမေ့လျော့ပြစ်လိုက်မလားစတာတွေကိုလည်းတိတိကျကျဆုံးဖြတ်ထားဖို့လိုပါတယ်အာဂရီလိုက်စားမှုမှာအကြီးအလတ်အသေးစတဲ့အရွယ်အစားတွေရှိပါတယ်ကိုကျိုးစီပွားအတွက်အကြီးအကျယ်အာဂရီလိုက်စားတာမျိုးရှိတယ်လို့လောက်ခလာစားနဲ့မလောက်ငါလို့စာဝင်နေရေးအသက်ရှင်ရေးအတွက်ရွေးချယ်စရာမရှိလောက်ကင်နေရတဲ့အာဂရီလိုက်စားမှုတွေလည်းရှိပါတယ်ဒါတွေကိုတပြေးညီကင်တွယ်မလားပိုးပြီးကြီးမားတဲ့ပြဿနာတွေကိုပိုးအာယုံဆိုင်မလားရွေးချယ်ထားဖို့လိုပါတယ်လက်ရှိအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေအရလက်ပေးသူရောလက်ယူသူကိုပါနှစ်ဖက်စလုံးအရေးယူမယ်ဆိုတဲ့ကြာထန်းချက်ဟာလည်းအာဂရီလိုက်စားမှုတိုက်ဖြတ်ရေးကိုအထောက်အကူဖြစ်မဖြစ်ပြန်ပြီးသုံးသပ်တင်ပါတယ်ဒီကြာထန်းချက်အရနိုင်ငံတကာမှလိုအာဂရီလိုက်စားမှုကိုအသွင်ယူဖော်ထုတ်တာမျိုးမလုပ်နိုင်လို့ပါ
အာဂရီလိုက်စားမှုတိုက်ဖြတ်တာနဲ့တပြိုင်နက်တည်းအောက်ခြေဝန်ထမ်းတွေရဲ့လစာဟာနေထိုင်စားသုံးစရိတ်ကာမီအောင်တွန်းမြင့်ပေးရေးတကယ်လိုအပ်တဲ့ရုံအသုံးစရိတ်တွေကိုချပေးနိုင်ရေးစတာတွေကိုပါတပြိုင်နက်တည်းလုတ်ကန်အကောင့်ထဲပေါ်ရမှာဖြစ်ပါတယ်ဒီလိုမူဝါဒချမှတ်တာတွေလုတ်ကန်ပြီးကမှချမှတ်ထားတဲ့မူဝါဒနဲ့လျော်ညီတဲ့ဥပဒေနည်းဥပဒေပိုင်းဆိုင်ရာပြုပြင်မှုတွေလုပ်ပြီးလက်တွေ့ကျကျအကောင့်ထဲပေါ်ရမှာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်လက်ရှိ NLD အစိုးရဟာစစ်ဘုတ်ချုပ်ဟောင်းတွေကြီးစိုးတဲ့အရင်အစိုးရအဖွဲ့နဲ့မတူတန်ရှင်တဲ့အစိုးရကောင်းမွန်တဲ့အစိုးရဖြစ်အောင်လုပ်မယ်လို့တန်ဋိဌာန်ချထားပြီးဖြစ်တဲ့အားလျော်စွာမှန်ကန်တဲ့မူဝါဒလုံးနည်းလုံးဟန်တွေချမှတ်ကောင်းတဲ့ဖော်နိုင်ခဲ့ရင်ကင်ဆာလိုအမြင့်တွယ်နေတဲ့အာဂရီလိုက်စားမှုပြဿနာကိုလည်းအောင်အောင်မြင်မြင်တိုက်ဖြတ်နိုင်မှာဖြစ်ကြောင်းပ
ါဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနေ့ဖက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်တော်ဒါရှင်များခင်ဗျာ VOE ကိုလည်းစာရေးသားပြီးတော့ဝေဖန်အကြံပေးကြပါလို့ပြောပါရစေ VOE ကိုစာရေးသားပေးပို့ခြင်းနဲ့ဆိုရင် VOE ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်စာရိုက်ကတစ်ဆင့်ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းရဲ့လိပ်စာက VOE မြန်မာပိုင်းစီစဉ်စာရိုက်တက်တာမှ855ဘူစာရိုက်ကြီးကနလန်ရန်ကုန်မြို့ဖြစ်ပါတယ်အခုတော့ကဘာတလှထူးခြားဆံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မက်ခင်ဖြူထွေးနဲ့ကိုငင်းချန်းတို့ကစီစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျာ
။အခုကျင်းပနေတဲ့ Rio Olympic အားကစားပွဲတွေလို့မဟုတ်တဲ့အမျိုးသမီးလက်ကန်ရေးပြည်ပြိုင်ပွဲမှာတော့ဂျာမနီနိုင်ငံကစံချိန်သစ်တင်လိုက်နိုင်ပါတယ်။ဂျာမနီနိုင်ငံဘော့ထရော့မြို့မှာကျင်းပတဲ့အားကြိမ်မြောက်ကမ္ဘာအမျိုးသမီးလက်ကန်အိပ်ပြပြိုင်ပွဲမှာအသက်36နှစ်အရွယ်ဂျာမန်လူမျိုးစတက်ဖန်ကော့တ်ဘန်ကအခုလိုစံချိန်တစ်တင်အနိုင်ရရှိသွားတာဖြစ်ပါတယ်။သူ့အမေရဲ့လက်ကန်အိပ်ထဲမှာတဲအပြည့်ထည့်ပြီးမီတာ 46.2 အကွာအဝေးကိုပြစ်နိုင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကစံချိန်ထက်17မီတာလောက်ပိုဝေးတဲ့အကွာအဝေးကိုပြစ်ပြီးချန်ပီယံဆုကိုဆုခူးသွားတာပါ။နိုင်ငံပေါင်းစုံကအသင်းပေါင်း18တင်ပါဝင်ရှင်ပြိုင်ခဲ့ပါတယ်ခင်ဗျာ
ရီယ
ရာသီအိုလံပစ်ကြံကြိုးရေးဆင်းပါလျက်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့နယ်ပုံစံတူနေကိုမြို့ဒီပုံစံငယ်တစ်ခုကိုတော့ရီယိုမြို့ကအသစ်ပြင်ထားတဲ့မာရာဗီဟာစိတ်ကမ်းနေရာမှာဩဂတ်စ်လ5ရက်နေ့ကနေ21ရက်နေ့အထိပြသထားပါတယ်။လေဂိုတုံးတသန်းနီးပါးကိုအသုံးပြုထားပြီးလက်တင်အမေရိကမှာတော့အကြီးဆုံးပါပဲလို့လေဂိုကုမ္ပဏီကပြောပါတယ်။အမေရိကန်ပြည်ထောင်စုဒိမတ်နဲ့ချက်ပြည်သူသမ္မတနိုင်ငံမှာရှိတဲ့လေဂိုစက်ရုံတွေကပုံစံထုတ်တက်ဆင်လိုက်ကြပါ။ဒီပုံစံငယ်ဟာ20မီတာပတ်လည်ကျဲရှိပြီးအမြင့်ဆုံးနေရာမှာတော့1မီတာနီးပါးမြင့်တယ်လို့အလေးချိန်အဖြစ်တံတန်းခွဲလေးပါတယ်။ဒီပုံစံငယ်ထဲမှာChrist the Redeemer နဲ့ Olympic ဆင်းပါတဲ့ကစားကွင်း Maracana အားကစားရုံလို့ Rio မျိုးကထင်ရှားတဲ့နေရာ25ခုလည်းပါဝင်ပါတယ်ရှင
်။ Colombia မြောက်ဖက်က Cobo de la Vila ကမ်းခြေမှာ Red Bull အချိုရီကအထောက်ပံ့ပေးတဲ့စွန်နဲ့ဆွဲတဲ့ရေလွှာ short sea ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ဒီကမ်းခြေဟာစွန်နဲ့ဆွဲတဲ့ရေလွှာ short sea ကစားဖို့ကမ္ဘာအကောင်းဆုံးနေရာပါလို့ပွဲစီစဉ်သူတွေကသတ်မှတ်ပြီးအခုလိုပွဲကိုကျင်းပခဲ့တာပါ။အဲ့ဒီဒေသမှာနေထိုင်တဲ့ဝါယူလူမျိုးစုတွေနဲ့အခြားဌာနတိုင်းသားလူငယ်တွေကလည်းအခုလိုကစားနည်းကိုဒီနေရာမှာအမြဲလာလေ့ကျင့်ပါတယ်။စပိန်လူမျိုးကမ္ဘာချန်ပီယံဂျီဆပ်ပူလီโดကလည်းစတန်အမျိုးမျိုးတရုတ်ပြခဲ့ပြီးတော့ဒေသခံဌာနတိုင်းသားတွေကိုတင်ကြားပြသပေးခဲ့ပါတယ်ခင်ဗျာ။
ဒီဘက်မျိုးမှာဒီဘက်နိုင်ငံကပွဲတော်ကိုပြီးခဲ့တဲ့တင်းတွေနေကကျင်းပပြုလုပ်ခဲ့ပြီးအဲ့ဒီမျိုးရဲ့သမိုင်းကြောင်းကိုလှပတဲ့မိအောင်တွေနဲ့သုံးဘက်မြင် 3D နည်းပညာကိုသုံးပြီးမိနစ်20လောက်ပြသခဲ့ပါတယ်။ဒီအနုပညာပွဲတော်ဟာနှစ်စဉ်ကျင်းပတာဖြစ်ပြီးတော့အမျိုးအစား3ခုပါပါတယ်။ဒီမျိုးမှာတော့ဒီပွဲဟာအကြီးဆုံးနဲ့ရှေ့အကျဆုံးပွဲတော်တစ်ခုပါ။နာမည်ကြီးအနုပညာရှင်တွေနဲ့လမ်းမော်ကအနုပညာရှင်တွေဟာသူတို့ရဲ့လက်ရာစမ်းသပ်မှုတွေကိုပြသပြီးတော့လာရောက်ကြည့်ရှုသူပေါင်း 3,000 ကျော်လောက်ရှိပါတယ်ရှင်။
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ကတနင်္လာနေ့မနေ့အခုထုတ်လွှင့်နေတဲ့တနားရီစာအစီအစဉ်တွေကိုမနေ့၈ :00 နာရီကနေ၉ :00 အထိ9မီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ VOA ရဲ့တနင်္လာနေ့မနေ့ထုတ်လွှင့်ချက်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်
ဘင်္ဂလားဒေ့ရှ်မြန်မာအိန္ဒိယတုံနိုင်ငံကိုဖြတ်ပြီးမိုင်ပေါင်း4000ကျော်ရှေ့လျရတဲ့တဘောင်ဝတန်းွေပိုက်လိုင်းသွဲတန်းဖို့အတွက်အိန္ဒိယကအစိုးရကစီစဉ်နေပါတယ်။ဒါကမြန်မာနိုင်ငံစစ်တွေဘင်္ဂလားဒေ့ရှ်ကစစ်တကောင်အိန္ဒိယအရှိမြောက်ပိုင်းအာသမနီပူအပဝင်းပြည်နယ်အများပြားနဲ့အနောက်ဘင်္ဂလားပြည်နယ်ဒေသကစီလီဂူရီဒါကာပူရာတို့ဖြတ်တန်းပြီးဖောက်လုပ်မှာဖြစ်ပါတယ်။ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကအစ္စလာမစ်အကြမ်းဖက်မှုတိုက်ဖျက်ဖို့အတွက်သူဘယ်လိုလှုပ်ဆောင်မလဲဆိုတာကိုတနင်္လာနေ့မှာပြောကြားမှာဖြစ်ပြောကြမယ်လို့ပြောပါတယ်။ Boko Haram စစ်တွေးကြောက်ဖက်က2014မှာပြန်ပေးဆွဲဖမ်းဆီးထားတဲ့ Nigerian ကျောင်းသူလေးတွေကအယောက်50တဲ့မနေ့ပါနေတဲ့ဗီဒီယိုအစ်စ်တစ်ခုတနင်္လာနေ့ Internet Online မှာထွက်လာပြီးတဲ့နောက်မှာအဲ့ဒီအဆင့်ရောက်ဖွင့်တဲ့အဆက်အသွယ်ရဖို့ကြိုးစားနေပါတယ်လို့ Nigeria အစိုးရကပြောကြားလိုက်ပါတယ်။ကျောင်းသူအတော်များများသေဆုံးသွားတယ်လို့စစ်တွေးကြောက်ဖက်ကပြောထားပြီးတော့ကျန်တဲ့ကျောင်းသူတွေနဲ့အကျဉ်းသားချင်းဖလှယ်ဖို့ပါတောင်းဆိုနေတာပါ။ဘရာဇီးလနိုင်ငံရီယိုဒီဂျနေရိုမှာကျင်းပနေတဲ့ရီယို2016နွေရာသီအိုလံပစ်အားစားပြိုင်ပွဲမှာနောက်ဆုံးရတဲ့ဆုတစိတ်အဆင့်အမေရိကန်ကရွှေ26ငွေ20ကျေး20နဲ့ပထမဗြိတိန်ကရွှေ14ငွေ16ကျေး9ခုနဲ့ဒုတိယတရုတ်ကတော့တတိယရရှိနေတာဖြစ်ပါတယ
်။ထိပ်တန်းရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမက်ခွာညိုဖြစ်ပြီးတော့အတန်းမန်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အလက်ဆန်ဖြစ်ပါတယ်။VOE ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.